Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာခင်ဗျာ VOA American တန်ခါနေ2019ခုနှစ်ဇူလိုင်လ17ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စမ်းမိုးပြီပါခင်ဗျာ။အခုမနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာမနေ့ခင်ဗျာခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မွတ်ဆုမြို့ကိုအောင်ပွဲခံလိုက်ပြီဖြစ်ကြောင်းအီရာဝန်ကြီးချုပ်ကထပ်မံကြေညာလိုက်ပါတယ်။ကတ္တာနိုင်ငံအခက်အခဲကိုဖြေရှင်းရေးအတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟာကူဝဲနိုင်ငံကိုရောက်နေပါတယ်။ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကိုလက်ခံဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေဒီကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုကျော်ဝင်လင်းနဲ့အတူတင်ပြပေးသွားမှာပါခင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှာကြားမယ့်အစီအစဉ်တွေထဲမှာဆိုရင်တော့
The trip to India does have some significance because India is a large country, right?
ဒါကတော့ John Hopkins တက္ကသိုလ်ကနိုင်ငံတကာလီလာရေးသုတေသီ Vikram Naru ရဲ့မှတ်ချက်စကားဖြစ်ပါတယ်။ဘိုးချုပ်မူကြီးမင်းအောင်လှိုင်ရဲ့အိန္ဒိယခီးစဉ်အကြောင်းသတင်းလွှာကိုတင်ဆက်တဲ့အခါမှာနားဆင်ကြရမှာပါ။ဒါအပြင်မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ် Miss Yan Hili ရဲ့12ရက်ကြာခီးစဉ်ရဲ့အခြေအနေနောက်ပြီးတော့ရခိုင်ပြည်နယ်မှာရွှေပြောင်းနေထိုင်သူတွေရဲ့အခက်အခဲတွေကိုရိုက်ကူးထားတဲ့မှတ်တမ်းတင်ရုပ်ရှင်ကားကိုထိုင်းနိုင်ငံမှာပြသနေတယ်ဆိုတဲ့အကြောင်းအိန္ဒိယသမုဒ္ဒရာအတွင်းအိန္ဒိယ၊အမေရိကန်၊ဂျပန်တို့ရဲ့စီရေးလေ့ကျင့်မှုအစရှိတဲ့သတင်းတော်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။အီရန်နိုင်ငံမူဆူးမြို့ကို IS Islamic စစ်သွေးကြွတွေလက်ကနေပြန်လည်သိမ်းပိုက်နိုင်ပြီးအပြစ်သက်အောင်ပွဲခံလိုက်နိုင်ပြီဖြစ်ကြောင်းအီရန်ဝန်ကြီးချုပ် Haider al-Abadi ကပြောပါတယ်။ဒီအောင်မြင်မှုဟာဖိနှိပ်မှုတွေလူမဆန်တဲ့လုပ်ရက်တွေနဲ့အကြမ်းဖက်မှုတွေအပေါ်အနိုင်ရလိုက်တဲ့အောင်ပွဲဖြစ်ကြောင်းမူဆူးမြို့ဟောင်းမှာပြောကြားတဲ့မင်ကွန်းအတွင်ဝန်ကြီးချုပ်အဘာဒီကအထက်သွင်းပြောကြားခဲ့ပါတယ်။အဲ့ဒီမင်ကွန်းကိုရုပ်မြင်သံကြားကနေတနင်္ဂနွေလုံးကိုပြသခဲ့တာပါ။ IS တို့ရဲ့အကြမ်းဖက်ဝါဒကြဆုံးပြီးသူတို့ရဲ့လုပ်ငန်းတွေကိုရပ်တန့်လိုက်နိုင်ပြီဖြစ်ကြောင်းမူဆူးမြို့ကနေကြေညာလိုက်ကြောင်းဝန်ကြီးချုပ်အဘာဒီကပြောပါတယ်။မူဆူးမြို့မှာ IS အဖွဲ့ကြဆုံးသွားပေမဲ့လည်းတိုင်းပြည်အတွင်းကြန့်ရှိနေသေးတဲ့ IS အဖွဲ့ရဲ့အကြမ်းဖက်ဝါဒအပေါ်ယုံကြည်သူတွေကိုတိုက်ဖြတ်တာတနင်္ဂနွေလုံးတိုင်းတာနဲ့တည်ငြိမ်မှုရှိအောင်လှုပ်ဆောင်တာတွေအပါအဝင်စိန်ခေါ်မှုအများအပြားကိုရင်ဆိုင်ကြရအောင်မှဖြစ်ကြောင်းလည်းဝင်းကြီးချုပ်အဘာဒီကပြောပါတယ်ဝင်းကြီးချုပ်အဘာဒီရဲ့ကြေညာချက်ကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပြီးအီရတ်လုံခြုံရေးတပ်ဖွဲ့တွေကိုချီးကျူးကုန်ပြုလိုက်ပါတယ်ဝင်းကြီးချုပ်အောင်ပွဲခံမင်ကုန်းမပြောခင်နိုင်ရီအနှဲငယ်အလိုအထိမူဆူးမျိုးရဲ့တချို့နေရာတွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပေါ်နေစေဖြစ်တယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ
်ပါရှန်ပင်လယ်ကွေ့ဒေသနိုင်ငံတွေကနေပြီးတော့ကာတာနိုင်ငံကိုပိတ်ဆို့ထားတဲ့ကိစ္စကိုကူညီဖြေရှင်းဖို့ကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကူဝဲနိုင်ငံမှာအခုရောက်နေပါတယ်သူကဆော်ဒီအာရေဗျာနဲ့ကာတာနိုင်ငံတွေကိုလည်းဒီတစ်ပတ်တင်းသွားဖို့ရှိနေတာပါ။အမေရိကန်နိုင်ငံသားဝင်ကြီးတယ်လဆန်ဟာတူရကီသမ္မတရစီဖ်အဲရိုဂန်နဲ့မနေ့တုန်းကတွေ့ဆုံခဲ့ကြပြီးတော့ကူဝဲနိုင်ငံကိုခီးဆက်ခဲ့တာပါ။သူကတနေ့နေ့တုန်းကတော့ယူကရိန်းနိုင်ငံကိုသွားခဲ့ပါသေးတယ်။အခုဒီပတ်တွင်ပင်လယ်ကွေ့နိုင်ငံတွေကိုသွားမယ်ခီးစဉ်ကတော့ကာတာပြည်ထနာကိုဖြည့်ရှင်းမှာဖြစ်နိုင်ရင်ရှိတဲ့အချက်တွေဘာတွေတွေ့ရမလဲဆိုတာကိုရှာဖွေသွားမယ်ခီးစဉ်ပဲလို့အမေရိကန်နိုင်ငံသားဝင်ကြီးတယ်လဆန်ရဲ့ထိတ်တန့်ကြံပေးပုဂ္ဂိုလ် RC Hammond ကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကာတာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းဖို့နဲ့အမေရိကန်ရဲ့ခန်းကဏ္ဍဖြစ်တဲ့နိုင်ငံတွေကြားပြောဆိုမှုတွေရှိလာနိုင်ဖို့ကိစ္စတွေကိုဆောင်ရွက်ရေးနိုင်ငံသားရေးဝန်ကြီးတယ်လဆန်ကိုပြောဆိုထားတယ်လို့လည်းအကြံပေးပုဂ္ဂိုလ်ဟမ်မွန်ကဆိုပါတယ်အကြံဖက်ပွဲစည်းတွေကိုအားပေးထောက်ခံမှုတွေရှိတယ်ဆိုတော့ဆွဆွဲချင်တဲ့ကာတာနိုင်ငံကိုသူ့ရဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့ Saudi Arabia, Bahrain, Egypt, Arab စသဖြင့်ဆက်တဲ့နိုင်ငံတွေကနေပြီးခဲ့တဲ့လအတွင်းတနမန်ဆက်သွယ်ပါဝင်ရေချောင်း၊ကုန်းချောင်းနဲ့လေချောင်းတွေပါဆက်သွယ်ဖြတ်တောက်ထားတာပါတူရကီနိုင်ငံကတော့ဒီကာတာကိုစားစာနဲ့ဈေးထောက်ပံ့နေပေးထားပါတယ်ဒီတော့တက်မှာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းပြိုင်ဘက်ဒီမိုကရက်ပါတီသမ္မတလောင်းဟယ်လာရီကလင်တန်ကိုထိခိုက်ညှဉ်းနှံစေမဲ့သတင်းအချက်အလက်တွေပေးနိုင်ကြောင်းကတိပြုခဲ့တဲ့ရုရှားရှိနေတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်ရေးအဖွဲ့အရာရှိတွေတွေ့ဆုံခဲ့တယ်ဆိုတဲ့ကိစ္စကိုမသိကြောင်းရုရှားအစိုးရကပြောပါတယ်ထရမ့်ရဲ့အဖွဲ့နဲ့တွေ့ဆုံခဲ့တဲ့ရုရှားရှိနေနတာလီယာဖက်ဆယ်နစ်စကယာယာကိုအဆင့်မြင့်ရုရှားအရာရှိတွေကမသိဘူးလို့လဲရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်ဒါအပြင်ရုရှားရှိနေတဲ့သူတို့ရဲ့နိုင်ငံရခြားကအဆက်အသွယ်တွေတိုင်းကိုခြေရာခံစောင့်မကြည့်နိုင်ဘူးလို့လဲဒီမီထရီပက်စကော့ဖ်ကပြောပါတယ် Republican Party ရဲ့သမ္မတလောင်းအဖြစ်ဒေါ်နယ်ထရမ့်ရွေးချယ်ခံရပြီး နောက်မကြာခင်2016ခုနှစ်ဇွန်လမှာရုရှားရှေ့နေနဲ့တွေ့ဆုံခဲ့တာလို့သမ္မတထရမ့်ရဲ့အသားကြီးဖြစ်သူဒေါ်နယ်ထရမ့်ဂျူနီယာကပြောဆိုပြီးအဲ့ဒီတွေ့ဆုံပွဲအတွင်းမစ္စတာထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ခေါင်းဆောင်ပေါ်လ်မန်နဖော့တ်မစ္စတာထရမ့်ရဲ့သမက်ဂျယ်ရက်ကူရှင်နဲတို့လည်းပါဝင်ခဲ့တယ်လို့ပြောပါတယ်
ပြကတ်မှုတစ်ခုတွင်းမှာ IS စစ်သွေးကြွအဖွဲ့ဝင်လို့ယူဆရသူ6ဦးကိုအသေးဖမ်းဆီးနိုင်ခဲ့တယ်လို့အီဂျစ်ရဲတပ်ဖွဲ့ကပြောပါတယ်စစ်သွေးကြွတွေပုံအောင်နေတဲ့တိုက်ခန်းတစ်ခုကိုတင်းလာနေတော့ကအီဂျစ်လုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းခဲ့ကြပြီးတော့အဲ့ဒီမှာအပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့ပါတယ်အီဂျစ်နိုင်ငံတောင်ပိုင်းဒိုင်ရိုမြို့မှာစွန့်ပစ်ထားတဲ့တိုက်ခန်းတစ်ခုအတွင်းစစ်သွေးကြွလို့ယူဆရသူတွေပုံအောင်နေကြတာဖြစ်ပြီးအဲ့တိုက်ခန်းတွေကိုရဲတွေကဝင်ပြီးတော့စီးနင်းခဲ့တာပါအဲ့ဒီနေရာမှာဘုံတလုံးမောင်းပြန်လက်နက်တနက်ငါးလက်နဲ့ခဲမီးကြောက်တွေအပြင် IS သွေးကြွအဖွဲ့ရဲ့ဝါဒဖြန့်လုံဆော်ရေးဆာရက်ဆာရက်ဆာရက်နေကိုလည်းရဲအဖွဲ့ဝင်တွေကရှာဖွေတွေ့ရှိခဲ့တယ်လို့အီဂျစ်ရဲတပ်ဖွဲ့ကဆိုပါတယ်အကြမ်းဖက်လုပ်ငန်းတွေလုပ်ဖို့အီဂျစ်တောင်ပိုင်းမှာအဖွဲ့စည်းတစ်ခုကပြင်ဆင်မှုတွေရှိတဲ့အကြောင်းအီဂျစ်ပြည်ထောင်ဝန်ကြီးဌာနရဲ့ Facebook လူမှုဆက်သွယ်ရေးကိုရဲမှာဖော်ပြထားတာပါ2013ခုနှစ်ခေတ်ကစပြီးတော့ Islamic အကြမ်းဖက်မှုတွေကြောင့်အီဂျစ်စစ်ဖက်နဲ့ရဲဘက်ကလူတွေရာနဲ့ချီပြီးတော့တိုက်ဆုံခဲ့ရပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကပဲဆိုင်းနိုင်ဒေသမြောက်ပိုင်းမှာအသေးခံကားပုံးဖောက်ခွဲမှုနှစ်ခုကြောင့်အီဂျစ်စစ်သား23တိုက်ဆုံခဲ့ရပါတယ
် UAE ဗီကန်တန်ရဲ့မနက်ဖက်မြမဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932 5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုရဲဆွဆွချက်တွေကိုစုံစမ်းစစ်ဆေးမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကိုလာရောက်ခွင့်ပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သားမကြီးနီကီဟေလီကတနင်္လာနေ့မှာထပ်မံဖိအားပေးတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးမှူးယန်ဟီလီရဲ့စနစ်ရကြမြန်မာနိုင်ငံခီးစဉ်အစမှာတာမကြီးဟီလီကအခုလိုတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေထွက်ပေါ်နေတာကိုစုံစမ်းစစ်ဆေးရေးအတွက်ယူအန်အစီအရကုလသမဂ္ဂလူခွင့်ရေးကောင်စီကဒီခါမှာခင်ဗျာ UNHRC ကုလသမဂ္ဂလူခွင့်ရေးကောင်စီကပြီးခဲ့တဲ့မလအတွင်းအချက်အလက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းပေးခဲ့တာပါ။ဒါပေမဲ့ကုလသမဂ္ဂကဆီလွတ်မဲ့အိန္ဒိယနိုင်ငံကအင်ဒီရာဂျိုင်ဆင်၊သရီလင်္ကာနိုင်ငံကရာဒီကာကူမာရာဆွာမီ၊ဩစတြေးလျနိုင်ငံကခရစ္စတိုဖာဒိုမီနစ်စီဒိုတီတို့သုံးဦးနဲ့ဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးကိုယ်စားလှယ်အဖွဲ့ကိုပြည်ဝင်ခွင့်ဗီဇာပေးမှာမဟုတ်ကြောင်းမြန်မာဒုတိယနိုင်ငံရေးဝန်ကြီးဦးကျော်တင်ကဇွန်လ29ရက်နေ့ကပြောကြားခဲ့ပါတယ်။လူမျိုးရေးဘာသာရေးကွဲပြားမှုတစ်ခုတည်းကြောင့်ဘသူမှခွဲခြားဆက်ဆံခြင်းမခံရတဲ့ကြောင်းမြန်မာအစိုးရအနေနဲ့ဒီအချက်လက်ရှာဖွေရေးအဖွဲ့ပေါ်ပေးအပ်ထားတဲ့တာဝန်တွေထမ်းဆောင်ခွင့်ပြုဖို့အရေးကြီးကြောင်းမြန်မာနိုင်ငံအတွင်းဖြစ်ပျက်နေတာတွေကိုနိုင်ငံတကာအတိုင်းအဝန်းအနေနဲ့လစ်လျူရှုထားလို့မရနိုင်ကြောင်းဒီကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုလက်ခံဖို့မြန်မာအစိုးရကိုအားလုံးအတူတကွတောင်းဆိုကြရမှာဖြစ်ကြောင်းတာမကြီးဟေလီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီကိစ္စကိုမြန်မာအစိုးရဘက်ကတရားစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေတယ်ဆိုပြီးကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုလက်ခံဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းညှင်းဆို့ထားပါတယ် UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာဇူလိုင်လ1ရက်နေ့ကနေ6ရက်နေ့ထိမြန်မာနိုင်ငံကို6ရက်ကြာတွားရောက်လည်ပတ်ခဲ့ပြီးပြည်ပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုလည်းတွားရောက်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုပေးဖို့မဟာမင်းကြီးဖိလစ်ပိုဂရန်ဒေကမြန်မာနိုင်ငံကပြန်လည်မထွက်ခွာခင်မှာပြောကြားခဲ့ပါတယ်
မြန်မာနိုင်ငံအတွင်းလူခွင့်ရေးချင်းတွေနဲ့ပတ်သက်ပြီးတော့လေ့လာမယ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဆက်သွယ်ရေးဥပဒေပုံမှန်ပြင်ဆင်မှုစူးစမ်းနေတဲ့သူတွေပါဝင်ကမန်တိုင်းသားဖွဲ့တွေနဲ့လည်းကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေး UNDP ရဲ့ရန်ကုန်ရုံးမှမနေ့ကတွေ့ဆုံခဲ့ပါတယ်လူခွင့်ရေးဆိုင်ရာမြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့အခုတစ်ခါမြန်မာပြည်ခီးစဉ်တွင်ကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ရန်ကုန်နဲ့နေပြည်တော်ပါဝင်အထူးစီးပွားရေးစုံနေရာတွေကိုလည်းတော်ရောက်လေ့လာဖို့စီစဉ်ထားပါတယ်။လုံခြုံရေးအခြေအနေတချို့ကြောင့်မစ်ယန်ဟီလီရဲ့အခုခီးစဉ်တွင်ခီးစဉ်တချို့ကိုတော်ရောက်ခွင့်ပြုမှာမဟုတ်ဘူးလို့မြန်မာစုကပြောဆိုထားပါတယ်။အခုခီးစဉ်ကကုလသမဂ္ဂလူခွင့်ရေးကောင်စီကချမှတ်ထားတဲ့ချက်လက်ရှာဖွေဖို့ထုတ်ရေးအဖွဲ့နဲ့ပတ်သက်ခြင်းမရှိသေးဘူးလေမြန်မာစုကသတိပေးအကြောင်း ကြားထားပါတယ်မစ်ဆီယန်ဟီလီရဲ့အခုခီးစဉ်ဟာဇူလိုင်လ10ရက်နေ့ကနေပြီးတော့21ရက်နေ့အထိစနစ်ကြာမဲ့ခီးစဉ်ဖြစ်ပါတယ်ဒီခီးစဉ်တွင်လူခွေးချင်းနဲ့ပတ်သက်လို့တွေ့ရှိချက်တွေကိုလာမဲ့အောက်တိုဘာလမှာကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံမှာသူ့ရဲ့စီရင်ခံစာကိုမစ်ဆီယန်ဟီလီတင်သွင်းသွားဖို့ရှိနေပါတယ်
အမေရိကန်သမ္မတအင်ပီယိုကထုတ်ပြန်တဲ့ကြေညာချက်တစ်ခုမှာတရုတ်သမ္မတရှီကျင်ပင်ကို People's Republic of China တရုတ်ပြည်သူသမ္မတနိုင်ငံတော်သမ္မတလို့ဖော်ပြရမယ့်အစား Republic of China တရုတ်သမ္မတနိုင်ငံတော်သမ္မတလို့မှာရင်းဖော်ပြမိတဲ့အတွက်အမေရိကန်အရာရှိတွေကတောင်းပန်ကြောင်းတရုတ်နိုင်ငံကပြောပါတယ် Republic of China တရုတ်သမ္မတနိုင်ငံတော်ဆိုတာဟာတရုတ်ပြည်မကြီးကခွဲထွက်သွားပြီးပြန်လည်ပေါင်းစည်းဖို့စောင့်ဆိုင်းနေတဲ့ဒေတာအဖြစ်တရုတ်နိုင်ငံကသတ်မှတ်ထားတဲ့ထိုင်ဝမ်ကျွန်းကိုရည်ညွှန်းခေါ်ဆိုတာဖြစ်ပါတယ်။အဲဒီလိုမှာယွင်းဖော်ပြမိတဲ့အတွက်တောင်းပန်ကြောင်းနဲ့အမားပြင်ဆင်ချက်ကိုလည်းပြုလုပ်ပြီးဖြစ်ကြောင်းအမေရိကန်ဘက်ကအကြောင်းကြားခဲ့တယ်လို့တနင်္လာနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံကြားရေးဌာနပြောခွင့်ရကန်ရှောင်းကပြောပါတယ်။အဲဒီလိုမှာယွင်းဖော်ပြခဲ့တဲ့ကိစ္စအတိပြုနိုင်ရေးအတွက် VOA ကသမရအင်ပြူတော်ကိုဆက်သွယ်ခဲ့ပေမဲ့လည်းအကြောင်းပြန်ကြားချက်တစ်စုံတရာမရခဲ့ပါဘူး။ပြီးခဲ့တဲ့သတင်းပတ်အတွင်းဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပတဲ့ G20 စီးပွားအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲအတွင်းသမရဒေါ်နယ်ထရမ့်နဲ့တရုတ်သမရရှီကျင်းပင်တို့တွေ့ဆုံခဲ့တဲ့အကြောင်းအရာတွေကိုသမရအင်ပြူတော်ကထုတ်ပြန်စဉ်အဲဒီလိုမှာယွင်းဖော်ပြခဲ့တာဖြစ်ပါတယ်။
50ကြိမ်မြောက်ကမ္ဘာရှေ့ဟောင်းအမွေနှင့်ထိန်းသိမ်းဆိုင်ရာကော်မတီရဲ့ညီလာခံကိုပိုလန်နိုင်ငံခရကိုမြို့မှာကျင်းပခဲ့ပြီးတော့ကုလသမဂ္ဂ UNESCO ရဲ့ရှေ့ဟောင်းအမွေနှင့်နေရာစီးရင်ဝင်20နေရာကိုအသစ်သတ်မှတ်လိုက်ပါတယ်။အဲဒါကြောင့်ကုလသမဂ္ဂ UNESCO ရှေ့ဟောင်းအမွေနှင့်ထိန်းသိမ်းစီးရင်ဝင်နေရာပေါင်းစုစုပေါင်းအခု1,023နေရာရှိတော့ပါပြီ။အသစ်သတ်မှတ်လိုက်တဲ့20နေရာထဲမှာကမ္ဘောဒီးယားတရုတ်အိန္ဒိယနဲ့ဂျပန်နိုင်ငံတွေကသမိုင်းဝင်နေရာတွေလည်းပါဝင်ပါတယ်။ကမ္ဘောဒီးယားနိုင်ငံကရှေ့ဟောင်းအရှနာပူရဒေသမှာဆမ်ဘောပရီခုတ်စီရီနီယာတရုတ်နိုင်ငံကျင်းဟိုင်ပြည်နယ်ကဟိုဆီလ်ဒေသအဲ့ဒေသအစင်လာရဆိုလို့ရှိရင်တိဘက်ရင်ကျင်းမှုစတင်ဆင်းသက်ရဖြစ်ပါတယ်ဂျပန်နိုင်ငံကဒီဤကိုနိုရှိမာကျွန်းအိန္ဒိယနိုင်ငံကစတူတန်ဘီယင်လက်ထက်ကမျိုးရိုးကာထားတဲ့ဒေသတွေလည်းပါဝင်ပါတယ
်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစိုးဝင်းလိုင်နဲ့ကိုကျော်အောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။ VOA ရဲ့ထုတ်လင်းချက်တွေကို burmese.voanews.com internet ဆိုင်မှာလည်းနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုထုတ်လင်းပါတော့မယ်။ကာဝေးရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အိန္ဒိယခီးစဉ်မှာစီအေးတာမကနှစ်နိုင်ငံပုံမနီးကပ်ဆက်ဆံရေးတိုးတက်လာဖို့အတွက်အိန္ဒိယဘက်ကမျှော်လင့်ထားတဲ့အကြောင်းအိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူတွေကတုံ့တက်ကြပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအိန္ဒိယရဲ့နိုင်ငံရေးစီးရေးထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့သူ့ကိုနိုင်ငံတော်အကြီးအကဲဖြစ်အိန္ဒိယကဂုဏ်ပြုအခမ်းအနားတွေနဲ့ကြိုဆိုဖို့စီစဉ်ထားပါတယ်။မိုင်းချင်းနိုင်ငံအပြည့်စုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အခုကြားခဲ့ရတဲ့အတန်ကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်နဲ့တက်မတော်ချစ်ကြည်ကိုစလဲအဖွဲ့ကိုအိန္ဒိယစစ်ဦးစီးချုပ်ဘီပင်ရာဝတ်ကဇူလိုင်လ9ရက်ဂါယာမြို့ကအလုတ်တင်ဘူတင်တန်းကျောင်းစင်ပွဲမှာအိန္ဒိယရိုးရာကနေဂုံဖြူအပ်ခံခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူဒုတိယရေတပ်နဲ့လေတပ်ဦးစီးချုပ်တို့လည်းလိုက်ပါသွားခဲ့ပြီးဇူလိုင်လ6ရက်နေ့ကနေ9ရက်နေ့အထိဗုဒ္ဓဂါယာကိုအရင်ဆုံးတွားရောက်ခဲ့ကြတာဖြစ်ပါတယ်။ဇူလိုင်လ6ရက်နေ့ကနေ13ရက်နေ့အထိ8ရက်ကြာမြင့်မဲ့အိန္ဒိယနိုင်ငံခီးစဉ်တွင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီကာကွယ်ရေးဝန်ကြီးအာရွန်ဂျိတ်လီအမျိုးသားလုံခြုံရေးအကြံပေးအဂျစ်ဒိုဗယ်တို့နဲ့ဇူလိုင်လ14ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ဒီခီးစဉ်ရဲ့ထူးခြားချက်နဲ့ပတ်သက်လို့အိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူလည်းဖြစ်အမေရိကန်ပြည်ထောင်စုဂျွန်ဟော့ပကင်းစ်တက်သူရဲ့နိုင်ငံတကာလေ့လာရေးဌာနအဆင့်မြင့်သုတေသီဗိုက်ခရမ်နေရူးကအခုလိုပြောပါတယ်။
Trip to India does have some significance because India is
အခုအိန္ဒိယခီးစဉ်မှာထူးခြားမှုတစ်စုံတစ်ခုတော့ရှိနေပါတယ်။ဘာကြောင့်လဲဆိုတော့အိန္ဒိယဟာမြန်မာနိုင်ငံရဲ့ထွတ်ပေါက်ကြီးမားတဲ့အိန္ဒိယနိုင်ငံဖြစ်ပါတယ်။နောက်ဒေတာတွေမြန်မာအပါအဝင်တခြားကိစ္စတွေမှာတရုတ်ရဲ့ပါဝင်ပတ်သက်မှုအပေါ်မှာအိန္ဒိယကနှစ်ပေါင်းအတန်ကြာကလေးကစိုးရိမ်မှုတွေရှိခဲ့ပါတယ်။နောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလည်းအလေးထားပြီးတော့ကော်စောနီခင်ကြိုဆိုဖို့ရှိပါတယ
်။ဒါ့အပြင်လက်ရှိမှာမြန်မာရဲ့အိန္ဒိယနှစ်နိုင်ငံဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယကြားဆက်ဆံရေးဟာလည်းလွန်ခဲ့တဲ့သုံးဘက်ကစပြီးတင်းမာလျက်ရှိပါတယ်။ဘူတန်နိုင်ငံဒေါကလန်ကုန်းမြေမြစ်ဒေသမှာတရုတ်ကလမ်းဖောက်လုပ်မှုကြောင့်အိန္ဒိယရဲ့အကူအညီကိုဘူတန်ကတောင်းခံခဲ့တဲ့အတွက်တရုတ်နဲ့အိန္ဒိယကြားဆက်ဆံရေးတင်းမာခဲ့တဲ့အတွက်ကြောင့်လည်းအိန္ဒိယအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ဖို့လိုလားတဲ့အကြောင်းဗိုက်ခရမ်နေရူးကထောက်ပြပါဗါတယ်။ မြန်မာနဲ့ဆက်ဆံရေးမှာစီးရီးအရသာမကနှစ်နိုင်ငံအနီးကပ်ဆက်ဆံရေးပုံမတိုးမြင့်မှုအိန္ဒိယဘက်ကစိတ်အားထက်သန်နေတာကိုလည်းတွေ့ရကြောင်း Vikram Nehru ကအခုလိုပြောပါတယ
် Not just that India hopes to sell armaments and equipment to Myanmar but that India wants to make sure that
အိန္ဒိယဘက်ကမြန်မာနိုင်ငံကိုစီးရေးဆိုင်ရာလက်နက်ပစ္စည်းတွေရောင်းချဖို့တခုတည်းမျှော်လင့်ထားတာမဟုတ်ပါဘူး။အိန္ဒိယဟာမြန်မာရဲ့အကူအညီတွေကိုထောက်ပံ့ပေးနိုင်တဲ့အင်းကြီးချင်းနိုင်ငံဖြစ်တယ်ဆိုတာကိုလည်းမြန်မာခေါင်းဆောင်တွေကိုပြကျင်နေတာပါ။ဆက်ဆံရေးတိုးမြင့်ဖို့အိန္ဒိယဘက်ကကြိုးပမ်းနေတဲ့အချက်ထဲမှာအနောက်မြောက်ချမ်းမှာနှစ်နိုင်ငံနေဆက်ကိုဖျက်ပြီးတော့အဝေးပြေးလက်မကြီးတိဆောက်နေတာမျိုးလည်းပါဝင်ပါတယ်။အခုဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အလဲပတ်ခီးစဉ်မျိုးရှိပါတယ်။နောက်ထပ်ပြီးတော့လည်းနှစ်နိုင်ငံအနည်းကဆက်ဆံရေးတိုးမြင့်မှုအိန္ဒိယကကြိုးစားသွားမှာဖြစ်ပါတယ်
။အိန္ဒိယနဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးမှာလုံခြုံရေးအကျိုးစီးပွားပါဝင်နေကြောင်းအိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကပြောပါတယ်
။အခုအချိန်တွေကတော့အပြောင်းလဲနိုင်ငံတကာခင်းကျင်းတဲ့ဒေတာတော်ခင်းကျင်းအပြောင်းလဲတစ်စုံတည်းကတော့ရှိတယ်။ရှိတဲ့အချိန်မျိုးမှာပမာနိုင်ငံတက်မတော်ဦးစီးအကောင်ဆောင်တူလာလေတဲ့အခါမှာတော့နိုင်ငံဆက်ဆံရေးကိစ္စမှာဆွေးနွေးရတဲ့ကိစ္စတွေမှာထူးခြားမှုတွေတစုံတရာတော့ဟိုရှိမယ်လို့ကျွန်တော်တို့မှန်းဆရပါတယ
်အထူးသဖြင့်ပထဝီအနေထားရအိန္ဒိယအတွက်မြန်မာနိုင်ငံရဲ့အရေးပါမှုနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
နိုင်ငံရဲ့လုံခြုံရေးကဝယ်ဖို့အတွက်အဓိကကတော့ဒီကနေ့ဒေတာတော့မှတရုတ်နိုင်ငံရှိတာအဲတရုတ်နိုင်ငံနဲ့အိန္ဒိယကြားမှာပမာနိုင်ငံကြားကံဖြစ်နေတော့ပမာနိုင်ငံရဲ့ခရီးချမှုကိုအိန္ဒိယကောင်းကောင်းသိတို့တော်လည်းလုံခဲ့နှစ်20လောက်အတွင်းမှာအိန္ဒိယဟာသူ့လုံချင်တဲ့လောက်လုံခြုံရေးအကာအကွယ်ကိုပမာနိုင်ငံဆက်ဆူရစီရရအောင်မယူနိုင်ခဲ့ဘူးလို့ကျွန်တော်တော့မြင်နေခင်ဗျ။နောက်ဒုတိယတစ်ချက်ကတော့အိန္ဒိယနဲ့ဇက်ပမာနိုင်ငံနဲ့နဲ့ဇက်မှာအိန္ဒိယဆော့ကိုဆန့်ကျင်နေတဲ့လက်နက်ကိုင်ဖွဲ့စည်းတဲ့ကိစ္စဟာဒီတက်မတော်ဆော့လက်ထက်ကကွန်ပျူတာခဲ့တာဟာဒီဖြစ်တော့ဘယ်စီဝေးဒီဘယ်နိုင်ငံကောင်းဆောင်နေခီးအပြန်လာတော့တော့အမနိုင်ငံဘက်ကတော့မရှိသေးပါဘူးစသဖြင့်ပြောပြီးတော့လက်တွေ့ကတော့ရှိနေတော့ဒီကိစ္စလည်းပဲဒီခီးစဉ်မှာအင်းရဲ့ဘက်ကဆွေးနွေးမယ်လို့မှန်းဆပါတယ်ခင်ဗ
ျဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အခုခီးစဉ်မတိုင်ခင်အိန္ဒိယကမြန်မာစစ်တပ်ကို105မီလီမီတာအပေါ်စားအမြောက်တွေဒုံးကျည်တွေရိုင်ဖယ်တနက်တွေရေဒါတွေမော်တာအမြောက်တွေစစ်သုံးရွေးပြောင်းနိုင်တဲ့တံတားတွေဆက်သွယ်ရေးပစ္စည်းတွေညာကြည့်မှန်ပြောင်းတွေစစ်စင်ရေးမှာအသုံးပြုနိုင်တဲ့ကွန်ပျူတာ software တွေလမ်းပေါက်တဲ့နေရာမှာအသုံးပြုတဲ့ဆောက်လုပ်ရေးပစ္စည်းတွေအပါအဝင်စစ်သင်းမော့အသေးစားတွေကိုပေးထားပြီးဖြစ်ပါတယ်။ဒါ့အပြင် American Dollar 38တန်းနီးပါးတန်ဖိုးရှိတဲ့အသေးစား torpedo တွေရောင်းချဖို့လည်းသဘောတူထားပြီးဖြစ်ပါတယ်။တချိန်တည်းမှာပဲအိန္ဒိယရဲ့ရန်ဘတ်ပါကစ္စတန်နိုင်ငံကနေစစ်တိုက်လေယာဉ်အမျိုးအစား JF-17 ကိုမြန်မာကဝယ်ယူဖို့နှစ်နိုင်ငံသဘောတူညီလက်မှတ်ရေးထိုးထားပါတယ်။အလားတူစစ်လက်နက်ပစ္စည်းတွေဝယ်ယူဖို့အတွက်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအိန္ဒိယခီးစဉ်မတိုင်ခင်ရုရှားနိုင်ငံကိုမကြာသေးခင်ကတွားရောက်ခဲ့တယ်လို့ပြီးခဲ့တဲ့လပိုင်းတွေကဂျာမနီနဲ့ဩစတီးရီးယားနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်ရှင်
။မိုင်းငင်းနိုင်ပြောပြတော့ဖြစ်ပါတယ်။တော်ရရှိမြတ်ခင်ဗျာ။ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာသူမရဲ့6ကြိမ်မြောက်မြန်မာပြည်ခီးစဉ်ကိုမနေ့ကစတင်လိုက်ပါပြီ။ဆက်နှစ်ရတာကြာမြင့်မဲ့အဲ့ဒီခီးစဉ်အတွင်းကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ပါဝင်ရန်ကုန်နေပြည်တော်နဲ့အထူးစီးပွားရေးဇုံတွေကိုတွားရောက်ဖို့စီစဉ်ထားပေမဲ့လုံခြုံရေးအခြေအနေတွေရောတချို့နေရာတွေကိုတွားရောက်ခင်းတော့ပိတ်ပင်ထားတယ်လို့သိရပါတယ်။အပြည့်အစုံကိုဆက်တွေ့မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ရဲ့သတင်းလွှာကိုနားဆင်ပါခင်ဗျာ။
မြန်မာနိုင်ငံအတွင်းလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့လေ့လာမယ့်ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာရန်ကုန်မြို့မှာဆက်သွယ်ဥပဒေပုံမှန်ပြင်ဆင်မှုစူးစမ်းနေသူတွေအပါအဝင်ကမန်တိုင်းရင်းသားဖွဲ့တွေနဲ့လည်းကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရုံးမှာတွေ့ဆုံခဲ့တာပါမစ်ရန်ဟီလီရဲ့ဒီကနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရုံးရဲ့ပြည်ချာရေးတာဝန်ခံဦးအေးဝင်းကအခုလိုပြောပါတယ
်ကမန်ဖွဲ့နဲ့တွေ့ရတယ်ဒီ66ဂါကြီးနဲ့ပတ်သက်လို့ဘယ်လိုရှာနေလဲဟိုလိုပေါ့ဒီရက်ဖက်ဖက်ဒီနေတွေ့ရတယ်မေချန်ရဲ့ဟာရဒီ UN ထဲမှာပဲဖြစ်ပုံများတယ
်မစ်ဆန်ဟီလီနဲ့တွေ့ဆုံမှုရှိတဲ့ကုလသမဂ္ဂကလေးသင်ငယ်များရှမ်းပုံငွေအဖွဲ့ UNICEF ရဲ့ဌာနကိုယ်စားလှယ်ကတော့မြန်မာနိုင်ငံအတွင်းကလေးသင်ငယ်အရေးနဲ့ပတ်သက်လို့ကြန့်ရှိနေသေးတဲ့ကိစ္စရပ်တွေကိုအလေးထားဆွေးနွေးတော့ဖို့ရှိတယ်လို့ VOE ကိုပြောပါတယ်
UNICEF ဆက်ဝိုင်လိုက်ဒီ
progresses relating to children's rights but also
UNICEF နေနဲ့မြန်မာနိုင်ငံအတွင်းကလေးငယ်ခွင့်ရေးတင်နာမကကျန်ရှိနေသေးတဲ့စင်ကော်ကဲဆမ်းမှုတွေနဲ့ပတ်သက်လို့ကလေးငယ်တွေကိုတက်ရောက်နိုင်တဲ့အကြောင်းအရာတွေကိုဆွေးနွေးတော့ရှိပါတယ်အထူးသဖြင့်တော့ပြည်ကဖြစ်ပွားရာဒေသတွေမှာနေထိုင်တဲ့ကလေးငယ်တွေအရေးကိုပြောဆိုတင်ပြတော့ရှိပါတယ
်ဒါအပြင်ကုလသမဂ္ဂနဲ့တွဲဆောင်ခဲ့တဲ့ဆက်သွယ်ဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကာကြီးဖြတ်သိမ်းပေးဖို့ဥဆောင်လှုပ်ရှားနေသူတွေကပန်မြန်မာအဖွဲ့ရဲ့ program director မဆာကြီးဦးကတော့လက်တလောသတင်းသမားတွေဖမ်းဆီးခံရတာအပါအဝင်အများပြည်သူလေးလာနိုင်မှုချပြထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းရဲ့အားနည်းချက်တွေနဲ့ပတ်သက်လို့မစ်ဆန်ဟီလီကိုတင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ်
။ဟုတ်အဓိကအချက်ကျွန်တော်တို့ပြောခဲ့တဲ့အချက်ကဟိုရှေ့နေ့ကပြည်ထောင်စုသွတ်တော် website မှာဆက်သွယ်ရေးဥပဒေကျင့်စဉ်ဥပဒေကျမ်းဆိုပြီးတော့သူတို့ထွင်တင်လိုက်ပါတယ်။နောက်သတင်းစာတွေထဲမှာလည်းသူတို့ထည့်သွင်းလိုက်တယ်။အဲကျင့်စဉ်လိုက်တဲ့အချက်မှာသူတို့က66ကကြီးကိုပဲအဓိကဆောင်းပြီးလုပ်ထားတာတွေ့ရတယ်။ချက်၄ချက်လောက်ကိုသူတို့ကဥပဒေမူကျမ်းအနေနဲ့ကျင့်သွင်းလာတယ်။အဲချက်၄ချက်ကလည်းကျွန်တော်တို့တောင်းဆိုတဲ့အချက်ဒီကိုတော်တော်များများ cover မဖြစ်ဘူးပေါ့နော်။နောက်မြန်မြန်ထက်ထက်ဒီဟာကြီးကိုအတိအကျဆန်းလိုက်မှစိုးရိမ်နေပေါ့နော်။စိုးရိမ်နေဆိုကျမတို့အဲ့ဒီကျမတို့ရဲ့စိုးရိမ်မှုတွေကိုကျမတို့ကပြောပြခဲ့တာပါ
။လူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ဟာဒီခီးစဉ်အတွင်းကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့အပါအဝင်ရန်ကုန်နေပြည်တော်နဲ့အထူးစီးပွားရေးဆောင်ဆိုတဲ့နေရာတို့ကိုလည်းတွားရောက်လည်လာဖို့စီစဉ်ထားတဲ့အကြောင်းအကြံပြန်ပြောဆိုထားပါတယ်။အရင်တစ်ခေါက်တွေမှာတော့ဘယ်နေရာတွေတွားရောက်မယ်ဆိုတာကိုခီးစဉ်မစခင်ကတည်းကအကျယ်တဝင့်သတင်းထုတ်ပြန်ထားတတ်ပါတယ်။တစ်ဆက်တည်းမှာပဲလုံခြုံရေးအခြေအနေတချို့ကြောင့်မစ်ဆန်ဟီလီရဲ့ခီးစဉ်တချို့ကိုတွားရောက်ခွင့်ပြုမှာမဟုတ်ဘူးလို့အစိုးရကဆိုထားပါတယ်။ဒါပေမဲ့လည်းလက်ရှိအချိန်ထိတော့ဘလိုနေရာတွေကိုတွားခွင့်ပြုမှာမဖြစ်ဘူးဆိုတာကိုတိတိကျကျပြောဆိုထားခြင်းမရှိသလိုကုလထူးကိုယ်စားလှယ်ကိုတီးပေးပြောကြားပြီးမှသာမီဒီယာကိုထုတ်ဖော်ပြောကြားသွားမယ်လို့အစိုးရထိပ်ပိုင်းကောက်ဆောက်တူကပြောပါတယ်။ဒါအပြင်မစ်ဆန်ဟီလီရဲ့ဒီခီးစဉ်ဟာကုလသမဂ္ဂလူ့အခွင့်အရေးကောင်စီကချမှတ်ထားတဲ့အချက်လက်ရှာဖွေဖော်ထုတ်ရေးမစ်ရှင်နဲ့ပတ်သက်ခြင်းမရှိသေးဘူးအစိုးရကတီးပေးအကြောင်းကြားထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်မစ်ဆန်ဟီလီရဲ့ဒီခီးစဉ်ဟာဇူလိုင်10ရက်နေ့ကနေ21ရက်နေ့အထိ12ရက်တာကြာမြင့်မှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းမှာလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့တွေးရှိချက်တွေကိုလာမယ့်အောက်တိုဘာလမှာကျင်းပမယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြသွားဖို့ရှိပါတယ်ခင်ဗျာ
။ကိုထည့်အောင်ပြောပြသွားတော့ပါ။မြန်မာနိုင်ငံအနောက်ဘက်ပိုင်းရခိုင်ပြည်နယ်ကရွှေပြောင်းအခြေချနေထိုင်သူတွေရဲ့အခက်အခဲတွေကြောင့်တင်ပြထားတဲ့စစ်တွေဆိုတဲ့အမှတ်တမ်းတွေရုပ်ရှင်ကားကိုဒီလအတွင်းထိုင်းနိုင်ငံမှာပြသနေပါတယ်။လူမှုအတိုင်းဝိုင်းအတွင်းပြည်ပခါတွေရွှေပြောင်းအခြေချနေထိုင်ရသူကလေးငယ်တွေဘလူရိုက်ခတ်မှုရှိတယ်လဲဆိုတာနဲ့ဘာသာမတူတဲ့သူတွေကြမှာကွဲပြားခြားနားမှုတွေအဆုံးသတ်ဖို့ဆိုရင်ပညာရေးကိုတိုးမြှင့်လှုပ်ဆောင်ဖို့လိုတဲ့အကြောင်းရည်ကူးထားတဲ့အဲ့ဒီမှတ်တမ်းတွေရုပ်ရှင်ကရန်ကုန်မှာကျင်းပတဲ့လူခွင့်ရေးနဲ့လူကုန်တိုက်ခါနိုင်ငံတကာရုပ်ရှင်ပွဲတော်မှာပြသခွင့်မရခဲ့ပါဘူးအဲ့ဒီရုပ်ရှင်ဇာတ်လမ်းအကြောင်းကိုကုအောင်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ
အမေရိကန်နိုင်ငံကမှတ်တမ်းရုပ်ရှင်ဖန်တီးသူဂျင်နီဟဲလစီကအသက်16နှစ်အရွယ်ဗုဒ္ဓဘာသာဝင်ယောက်ျားလေးတဦးနဲ့မွတ်စလင်မလေးတဦးတို့အကြောင်းဇာတ်ရင်တည်ရိုက်ကူးထားတာပါ2012ခုနှစ်ကဖြစ်ပွားခဲ့တဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားကပြည်ပခါတွေအတွင်းနေနေမိရှုဖြစ်စီခံရတာကြောင့်သူတို့နှစ်ဦးဟာမိသားစုနဲ့အတူဒုက္ခသည်စခန်းမှာနေထိုင်နေရတာပါအဲ့ဒီပြည်ပခါကြောင့်လူပေါင်းသသိန်းကျော်ဟာဒုက္ခသည်စခန်းတွေမှာနေထိုင်နေရပြီးမွတ်စလင်အများစုဟာဒီကနေ့အထိစစ်တွေမျိုးကသူတို့နေအိမ်တွေကိုပြန်ခွင့်မရသေးပဲအဲ့ဒီဒုက္ခသည်စခန်းတွေမှာပဲနေထိုင်နေရပါတယ်ဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်လူမှုအသိုင်းအဝိုင်းကြားကတင်းမာမှုတွေကိုအဆုံးသတ်နိုင်မှုရည်ရွယ်ပြီးတော့အခုလိုမှတ်တမ်းရုပ်ရှင်ဖန်တီးတာဖြစ်တယ်လို့ဂျန်နီဟဲလစီကပြောပါတယ
် The film was intended to try to create
ပဋိပက္ခဖြစ်ပွားရာသေးတာမှာနေထိုင်နေရတဲ့လူငယ်တွေရဲ့အခြေအနေကိုမိမောင်းထိုးပြဖို့ရည်ရွယ်ပြီးတော့ဒီမတန်ရုပ်ရှင်ကိုဖန်တီးခဲ့တာပါ။အဲ့ဒီလိုဖန်နေရမှာရိုဟင်ဂျာမွတ်စလင်တွေအကြောင်းသာမဟုတ်ပဲဗုဒ္ဓဘာသာဝင်လူငယ်တွေရဲ့အခြေအနေကိုလည်းထည့်သွင်းရိုက်ကူးခဲ့ပါတယ်။ဘာလို့လဲဆိုတော့ဒီပဋိပက္ခဟာဗုဒ္ဓဘာသာဝင်လူငယ်တွေအပေါ်မှာလည်းရိုက်ခတ်မှုရှိလို့ပါ
မတူကွဲပြားတဲ့လူမှုအတိုင်းဝန်ကြားကဗုဒ္ဓဘာသာဝင်အောင်ကံမြင့်နဲ့မွတ်စလင်ဖြူဖြူတန်းတို့အကြောင်းမှတ်တမ်းရုပ်ရှင်ရိုက်ကူးထားတာပါဖြူဖြူတန်းဟာကျောင်းဆရာမတအူးဖြစ်လာဖို့ရည်ရွယ်ထားပေမဲ့ဒုက္ခသည်စခန်းမှာ၈တန်းအထိသာကျောင်းတက်ခွင့်ရှိပြီးအထက်တန်းပညာဆက်သင်ဖို့အခက်ကြုံနေရသူပါဒုက္ခသည်စခန်းကတခြားသူတွေလိုပဲသူဟာစခန်းကနေထွက်ခွာခွင့်မရပါဘူ
းကျမကဆရာမဖြစ်ချင်တာပါတကယ်လို့ဒါမွတ်စလင်ကျောင်းသားတွေကိုစာသင်ပေးနိုင်မယ်ဆိုရင်အခုလောက်ထိအခြေအနေဆူဆူဝါးဝါးရင်ဆိုင်ရခြင်းမှရင်ဆိုင်ရမှာပါလူသားချင်းအတူတူကျမတို့အခြေအနေတွေကဘာကြောင့်ဒီလောက်ကွာခြားနေတယ်ဆိုတာကိုရခိုင်မင်းကလေးငယ်တွေကိုကျမမေးချင်ပါတယ
်အောင်ကံမင်းကတော့ဆရာဝန်တဦးဖြစ်ဖို့ရည်မှန်းထားပြီးဒုက္ခရောက်နေတဲ့ကလေးငယ်တွေနဲ့လူစုကိုအကျိုးပြုခြင်းသူပါလူမှုအတိုင်းဝိုင်းတွေအတွင်းပြည်ပခဒဏ်ရာဒဏ်ချက်တွေကိုခံစားနေရတယ်လို့သူကပြောပါတယ်
အားလုံးကဒီလိုပြိပခမျိုးတွေကိုငင်းငွေစိတ်ပြတ်နေပါပြီနိုင်ငံလည်းနင်းထန်လာပါတယ်အားလုံးအထူးတကွနေထိုင်နိုင်အောင်အများစုကလက်တွဲညီညီလှုပ်ကြဖို့လိုအပ်ပါတယ်ကျွန်တော်လည်းအဲ့လိုပဲနေကျင်လှပါပြီ
ဆရာတော်ဘဒနာတီဝင်နာကတော့စီဝါရေးအချက်တဲကြောင့်အခုလိုပြိပခါတွေဖြစ်ပေါ်တာလို့ပြောဆိုပြီးပညာရဲ့လူငယ်မျိုးဆက်တွေအနေနဲ့ညီညွတ်ရေးအတွက်ရေရှည်လှုပ်ဆောင်သွားဖို့လိုကြောင်းအခုလိုမြင်ကြပါတယ
်။ဆရာရာခွန်မဖို့အတွက်လေ
လူတွေပြောင်းလဲလာဖို့အတွက်ဆိုရင်အသက်အရွယ်အမျိုးသားအမျိုးသမီးမခွဲကြဘဲပညာစည်းပူးဖို့လိုအပ်ပါတယ်။အဲ့ဒါလို့ဆိုရင်တော့ပြိပခါတွေရှောင်ရှားလာနိုင်မှာဖြစ်ပြီးဘလို့ညှိနှိုင်းရမှာလဲဆိုတာကိုလည်းသိလာမှာပါ။
စစ်တွေမှတ်တမ်းရုပ်ရှင်ရိုက်ကူးရေးအတွက်ထောက်ပံ့ကူညီပေးတဲ့ Smile ပညာရေး Foundation ဦးဆောင်ညွှန်ကြားရေးမှူးဦးမျိုးဝင်းကနိုင်ငံတကာအနေနဲ့ဒီမှတ်တမ်းရုပ်ရှင်ကနေရခိုင်ပြည်နယ်အတွင်းကပညာရေးအခြေအနေကိုသတိပြုမိဖို့မျှော်လင့်တယ်လို့ပြောပါရယ်။ Director Hellesy ကလည်းလူမျိုးရေးခွဲခြားဆက်ဆံမှုတွေဟာ Rohingya Muslim ကလေးငယ်တွေရဲ့ပညာသင်ကြားခွင့်အပေါ်ရိုက်ခတ်မှုရှိနေတာကိုသက်ဆိုင်သူတွေအနေနဲ့သိရှိပြီးဒီလိုအခြေအနေတွေအဆုံးသတ်ဖို့မြန်မာအာဏာပိုင်တွေကိုတွန်းအားတစ်ခုဖြစ်စေလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရယ်ခင်ဗျာ
။ကိုအောင်ပြောပြသွားတာဖြစ်ပါတယ်။အခုတော့ Data တွင်သတင်းတပုတ်ကိုဆက်ပါမယ်။အိန္ဒိယအမေရိကန်နဲ့ဂျပန်သုံးနိုင်ငံပူးတွဲပြီးတော့အိန္ဒိယသမုဒ္ဒရာအတွင်းရှိရကြပူးတွဲရေတက်စီရေလက်ကျင်မှုတစ်ခုပြုလုပ်နေပါတယ်။တရုတ်ရဲ့စင်ယာကြီးထွားလာနေမှုကိုကြည့်ပြီးအခုသုံးနိုင်ငံပူးတွဲစီရေလက်ကျင်မှုနဲ့နဲ့ဆိုင်ဆိုင်ရှိလာနေတာလည်းဖြစ်ပါတယ်။ဒီအကြောင်းကို VOE သတင်းတောက် Angela Prasicha သတင်းပေးပို့ထားတာကိုကိုကျောင်းလင်းကပြောပြပေးပါလိမ့်မယ်
။အိန္ဒိယသမုဒ္ဒရာအတွင်းကမလဘာဒေသမှာဇူလိုင်လ10ရက်ကနေပြီးတော့18ရက်နေ့ထိအိန္ဒိယဂျပန်နဲ့အမေရိကန်သုံးနိုင်ငံပူးတွဲပြီးတော့ရှေ့ကြဆေးလေ့ကျင့်မှုလုပ်နေကြတဲ့အထက်မှာအဲ့ဒီသုံးနိုင်ငံကအကြီးအမားဆုံးစစ်သင်္ဘောကြီးတွေနဲ့ရေငုပ်သင်္ဘောကြီးတွေလည်းပါဝင်ပါတယ်တရုတ်နိုင်ငံရဲ့ပင်လယ်ပြင်ရေပိုင်နဲ့ဆိုင်ရာအထင်ရဲမှုတွေဟာတောင်တရုတ်ပင်လယ်ပြင်ထဲမှာသာမကဘဲအိန္ဒိယသမုဒ္ဒရာအတွင်းမှာရှိလာမယ်ဆိုတဲ့စိုးရိမ်မှုတွေလည်းတိုးနေတာပါအခုမလဘာဆေးလေ့ကျင့်မှုဟာအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ဒီရတဲ့လာတော့ကတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံလုံခြုံရေးပို့ပြီးတော့အားကောင်းအောင်လှုပ်ဆောင်ကြဖို့အသေးချာပြောဆိုခဲ့ကြပြီးတဲ့နောက်ပိုင်းအထင်ရှားဆုံးမြင်တွေ့ရတဲ့ပူးတွဲစီရေးလက်ချက်မှုပါပဲအခုမလဘာစီရေးလက်ချက်မှုတွင်အမေရိကန်ရဲ့နျူကလ িয়ার ဆွမ်းအင်၃လေရင်တင်စစ်သင်္ဘောကြီးဖြစ်တဲ့ USS Nimitz အပါအဝင်စစ်သင်္ဘော15စီးကျော်ပါဝင်ပါတယ်အိန္ဒိယနိုင်ငံရဲ့လေရင်တင်စစ်သင်္ဘော INS Varamadiya နဲ့ဂျပန်ကအကြီးဆုံးစစ်သင်္ဘော JS Izumo တို့လည်းစီရေးလက်ချက်မှုမှာပါဝင်နေတာဖြစ်ပြီးအခုတစ်ခေါက်ကရေငုပ်သင်္ဘောတိုက်ဖြတ်ရေးစီးရေးလက်ကျင့်မှုကိုအဓိကထားပြီးတော့လုပ်နေကြတာပါအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်တစ်ခုမှာတော့အင်ဒိုအာရှပစိဖိတ်ဒေသအတွင်းပင်လယ်ပြင်လုံခြုံရေးဆိုင်ရာချိမ့်ချောက်မှုတွေတိုးလာနေတယ်လို့ဖော်ပြထားပါတယ်ပြီးခဲ့တဲ့2013ခုနှစ်ဒီဇင်ဘာလကနေစပြီးတော့အိန္ဒိယသမုဒ္ဒရာအတွင်းမှာတရုတ်ရေတပ်သင်္ဘောတွေရဲ့ဝင်ရောက်မှုတွေအကြိမ်တော်တော်များများရှိခဲ့ပြီးတော့တရုတ်ရေငုပ်သင်္ဘောအနည်းဆုံး9ချိန်ဝင်ရောက်ခဲ့တယ်လို့စီးရေးလက်လာသူတွေကပြောဆိုကြပြီးဒီလောက်ရတဲ့ဟာတရုတ်ရဲ့အင်အားပြမှုတွေဖြစ်လိမ့်မယ်လို့သူတို့ကယူဆကြပါတယ်။နယူးဒယ်လီခြေစိုက်အိန္ဒိယပင်လယ်ရေကြောင်းဆိုင်ရာအဖွဲ့အစည်းရဲ့ညွှန်ကြားရေးမှူး VJ စကူဂျာကတော့တရုတ်ရေတပ်ကကိုယ့်အိမ်နောက်ဖေးမှာရောက်နေတဲ့သဘောဖြစ်နေပြီလို့ဆိုပါတယ
်။ Understand that there were 13 vessels of different kinds. Whether they are for counter piracy operations or for the purpose of surveillance or
လောလောဆယ်မှာကိုပဲအိန္ဒိယသမုဒ္ဒရာအတွင်းပင်လယ်ပြင်နေနေရေးအတွက်လားထောက်လန်းစုံစမ်းရေးလာမသိနိုင်တဲ့အမျိုးအစားမတူတဲ့တရုတ်စစ်ရေးရင်73စီးလောက်ရှိတယ်လို့ကျွန်တော်တို့နားလည်ထားပါတယ်
။ပါကစ္စတန်ရဲ့သီရိလင်္ကာနိုင်ငံတွေကစိတ်ကန်းတွေဆောက်လို့ရေးမှာတရုတ်ရဲ့ဗန္ဒာရေးထောက်ပံ့မှုတွေရှိနေတာကြောင့်တရုတ်သင်္ဘောတွေအိန္ဒိယသမုဒ္ဒရာအတွင်းချင်းနှင်းဝင်ရောက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးအိန္ဒိယအတွက်စိုးရိမ်မှုတွေဖြစ်စေပါတယ်။တရုတ်ဘက်ကတော့နိုင်ငံတွေအတွင်းပုံမှန်သဘောပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဘာမှကန့်ကွက်စရာမရှိတဲ့အကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဂန်ရှောင်းကဒီမလဘာစီးရေးလက်ကျင့်မှုမတိုင်ခင်မှာပဲပြောထားတာရှိပါတယ်အခုတလောတရုတ်နဲ့ဘူတန်နိုင်ငံအကြားမှာရှိတဲ့ဒုက္ခလန်ကုန်းမြင့်မြင့်မှာတရုတ်ဘက်ကလမ်းဖောက်လုပ်ခဲ့တာကိုကန့်ကွက်နိုင်ဖို့ဘူတန်ကနေပြီးတော့အိန္ဒိယနိုင်ငံစီအကူအညီတောင်းခံခဲ့ပါတယ်အဲဒါကြောင့်အိန္ဒိယစစ်သားတွေဟာတရုတ်လမ်းဖောက်လုပ်မှုကိုဟန်တားခဲ့ပါတယ်ဒီပြဿနာကြောင့်တရုတ်နဲ့အိန္ဒိယနိုင်ငံကြားတင်းမာမှုအစ်စ်တွေဖြစ်ပေါ်လာခဲ့ပြီးတော့တရုတ်ဘက်ကအိန္ဒိယသမုဒ္ဒရာအတွင်းစစ်သင်္ဘောကင်းလဲမှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့အချိန်မှာပဲအခုလိုအိန္ဒိယဂျပန်နဲ့အမေရိကန်တို့ပူးပေါင်းပြီးတော့ရေရက်ဆိုင်ရာစီးရေးလက်ကျင့်မှုတွေအိန္ဒိယသမုဒ္ဒရာအတွင်းမှာပြုလုပ်နေကြတာပါခင်ဗျာ
ကိုကျော်အောင်လင်းတင်ပြတော်တာဖြစ်ပါတယ် VOA မြန်မာပိုင်းကအင်ကာနီမနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာတော်ရချင်းတို့အနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာက bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာနေနေခင်ဗျာခင်ဗျာအခုနားဆင်နေကြတာကတော့ VOE မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
နိုင်ငံတစ်နိုင်ငံချင်းစီ region တစ်ခုချင်းစီပေါ်ပေါ်မှုတည်ပြီးတော့ပြောင်းလဲပါတယ်ခင်ဗျလိုအပ်ချက်တွေအကုန်လုံးလေးလာစားတော့တဲ့ပုံစံတွေကိုလေးလာ
စီးပွားရေးကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်ဒါပြင်တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။အရင်ဦးဆုံးကောက်နှုတ်တင်ပြပေးခြင်းတာကတော့ Eurasia Review စာတောင်မှာရေးသားထားတဲ့ The Way to Deal with the Kachin Conflict ကချင်အရေးကိစ္စကင်တွယ်နိုင်တဲ့နည်းလမ်းဆိုတဲ့သတင်းသုံးသပ်ချက်ဆောင်မှာဖြစ်ပါတယ်။ရေးသားသူကတော့ဒေါက်တာ Chandra Scran ဖြစ်ပါတယ်။အထူးခြားဆုံးဖြစ်ပွားခဲ့တဲ့ဖြစ်ရပ်ကတော့ကချင်လွတ်မြောက်ရေးအဖွဲ့အစည်း KIO ရဲ့လက်နက်ကင်တပ်ဖွဲ့ KIA ဟာဒုတိယအကြိမ်ပင်လုံညီလာခံမတိုင်ခင်ရဲ့နှင်းငယ်လိုမှာ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားများ Federal Council ကနေနှုတ်ထွက်သွားတာပဲဖြစ်ပါတယ်။အလားတူထူးခြားမှုတစ်ခုကတော့အဲ့ဒီဖွဲ့ဟာ UWSA ဝအဖွဲ့ကဥဆောင်ပြီးတော့တရုတ်ကကြောတော်နောက်ခံပေးထားတဲ့မဟာမိတ်အဖွဲ့နဲ့ပူးပေါင်းလိုက်တာဖြစ်တယ်လို့ရေးသားထားပါတယ်။KIA ဟာအသေးအမွှားအဖွဲ့မဟုတ်ပါဘူးမြန်မာပြည်မှာအင်အားအကြီးဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSA ပြီးရင် KIA ဟာဒုတိယအကြီးဆုံးဖြစ်ပါတယ်ဒုတိယအင်အားအတောင့်အတင်းဆုံးအဖွဲ့အနေနဲ့ဝါအဖွဲ့ရဲ့ဦးဆောင်မှုကိုလက်ခံလိုက်တဲ့ဖြစ်ရပ်ဟာထူးဆန်းပြီးတော့စဉ်းစားရခက်စေပါတယ်ကြည့်ရတာကတော့အစိုးရနဲ့ညီညာရေးဆွေးနွေးမှုကိုဝါကဦးဆောင်လိုပုံရတယ်လို့ရေးသားထားပါတယ်ဝါဖွဲ့ကအရင်ဦးသိန်းစိန်အစိုးရလုပ်ခဲ့တဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စရေး NCA ကိုသဘောမတူဘူးလို့ကြေညာထားတာပါUNFC ကနေ KIA နှုတ်ထွက်သွားရတဲ့အကြောင်းတွေထဲမှာ UNFC ရဲ့တခြားအဖွဲ့ဝင်တွေက NCA မူပေါင်းကိုလက်ခံမှုစီစဉ်နေရကိုဟန်တားလို့မရတာကြောင့်ဖြစ်တယ်လို့လည်းသုံးသပ်ထားပါတယ်။နောက်တစ်ချက်ကတော့ KIA ခေါင်းဆောင်တွေကြားမှာအကွဲအပြဲကြောင့်လည်းဖြစ်နိုင်တယ်လို့သုံးသပ်ထားပါတယ်။ခေါင်းဆောင်တွေဖြစ်ကြတဲ့ဘူဂျုတ်အန်ဘန်လာရဲ့ဘူဂျုတ်ဂွမ်ရှောင်နဲ့ဘူဂျုတ်ဂွမ်မော်တို့အာနာလွန်ဆွဲဘွဲကနေပေါ်ပေါက်လာတာလည်းဖြစ်နိုင်တယ်လို့သုံးသပ်ထားပါတယ်။ကချင်အတွက်အကောင်းဆုံးနည်းလမ်းကတော့မြန်မာစုရနဲ့ဓာတ်ရိုက်ညှိနှိုင်းဆွေးနွေးဖို့ပဲဖြစ်လိမ့်မယ်လို့ထောက်ပြထားပါတယ်။သူတို့လိုချင်တာကတော့ဒန်းတူဆက်ဆံမှုလေးစားမှုနဲ့ကိုယ်ပိုင်အုပ်ချုပ်권ရဒေသဖြစ်ဖို့ပါပဲစသဖြင့်ရေးသားထားပါတယ်။ဆက်လက်တင်ပြချင်တာကတော့ AYD Online Magazine မှာကြော်စွာမှုရေးသားထားတဲ့ Journalist Case to Test Judiciary ဆိုတဲ့ဆောင်းပါးဖြစ်ပါတယ်။မကြသေးခင်ကဖမ်းဆီးခံခဲ့ရတဲ့တရင်သမား၃ဦးရဲ့အမှုကိုဘလို့ခိုင်တွဲဆုံးဖြတ်မလဲဆိုတာတရားစီရင်ရေးအဖွဲ့ရဲ့လက်တွင်းကိုရောက်နေပြီဖြစ်တယ်လို့ဆောင်းပါးကိုအစကြည့်ရေးသားထားပါတယ်။မကြခင်ကပဲဒေါအောင်ဆန်းစုကြည်ကကျမတို့အနေနဲ့ကိစ္စတစ်ခုချင်းစီကိုဘလို့တရားရုံးတင်စစ်ဆေးရမယ်ဆိုတာမျိုးမှတ်ချက်ပြီးပြောဆို권မရှိပါဘူး။အဲ့ဒါကတရားစီရင်ရေးကဏ္ဍလှုပ်ဆောင်ရမယ်အပိုင်းဖြစ်ပါတယ်လို့ပြောထားပါတယ်။တစ်ချက်ထဲမှာပဲတရားစီရင်ရေးကဏ္ဍကသူ့အနေနဲ့သူ့တာဝန်ကိုမှန်မှန်ကန်ကန်လှုပ်ဆောင်နိုင်ခြင်းမရှိဘူးဆိုရင်တော့အုပ်ချုပ်ရေးအပိုင်းကနေလိုအပ်တဲ့ရေးယူဆောင်ရွက်မှုတွေလုပ်သွားဖို့တာဝန်ရှိပါတယ်လို့ပြောဆိုခဲ့တဲ့အကြောင်းထောက်ပြထားပါတယ်။သတင်းစာရှင်းလင်းပွဲတစ်ခုမှာ AYD နဲ့ Democratic မြန်မာအတန် DPP တို့ရဲ့သတင်းတောက်၃ဦးဖမ်းခံခဲ့ရတဲ့ကိစ္စပေါ်နိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မှတ်ချက်ပေးပြောဆိုချက်ဖြစ်ပါတယ်။ဒီသတင်းတောက်တွေကို1908ခုနှစ်အင်္ဂလိပ်ကိုလိုနီအစိုးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့မတရားအသင်အုပ်ဝေဒီပုံမှန်နဲ့အရေးယူထားတာဖြစ်တယ်လို့ထောက်ပြပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့စကားအရဆိုရင်တော့တရားစီရင်မှန်နိုင်ဟာလွတ်လပ်စွာလှုပ်ဆောင်နိုင်တယ်ဆိုတဲ့သဘောဖြစ်တယ်လို့ယူဆရတဲ့အကြောင်းလွတ်လပ်စွာဆုံးဖြတ်နိုင်တယ်ဆိုတဲ့သဘောပါမေးစရာရှိတာကတော့မြန်မာနိုင်ငံရဲ့တရားစီရင်ဟာလွတ်လပ်မှုရှိပါရဲ့လားဆိုတာပဲဖြစ်တယ်လို့ရေးသားထားပါတယ်။2011ခုနှစ်ကစလို့တန်ပီကပွင့်လင်းလာပေမဲ့တရားစီရင်မှုစနစ်ကတော့နောက်တန်းကလိုက်နေစေရှိပြီးအခုဒေါအောင်ဆန်းစုကြည်ခေါင်းဆောင်တဲ့ဒီမိုကရေစီနှိကြရွေးကောက်ခံအစိုးရတက်လာခြင်းအထိ မထူးတဲ့အခြေအနေပဲရှိနေသေးတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ
ရရှိမှာခင်ဗျာလူသားစွာထုတ်ဖော်ပြောဆိုခြင်းကိုတိကျစီရာကြောင်းဆိုပြီးတော့လူခွင့်လှုပ်ရှားသူတွေသတင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကန့်ဝတ်နေကြတဲ့ဆက်သွယ်ပုံမှန်66ဂါကြီးပါဝင်တဲ့ဒီဆက်သွယ်ဥပဒေပြင်ဆင်ချက်မူကြမ်းထွက်ပေါ်လာပါပြီဒီပြင်ဆင်ချက်မူကြမ်းဟာကန့်ဝတ်သူတွေအတွက်ကျေနပ်လောက်စရာရှိပါသလားကျေနပ်အားရစရာမရှိဘူးဆိုရင်လည်းဘာကြောင့်ပါလဲသရရှင်တွေမှာရောဒီဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့ဓမ္မမဟုတ်ဖျက်သိမ်းဖို့အတွက်ခိုင်လုံတဲ့အမြင်အယူဆရှိပါသလားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေ VOE ကိုကိုယ့်ရဲ့ဖုန်းနံပါတ်တွေကြိုပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့မိကွန်းဒါမှမဟုတ်ကိုယ့်ရဲ့အမြင်တွေကိုကြိုတင်ပြပို့ထားနိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
ဒီငါညတဲ့ဒီလိုင်းစီစင်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ
ဒီနေ့ပြန်တင်ပြမယ့် EDM အသုံးကတော့
Make a killing
ဖြစ်ပါတယ်စာလုံးပေါင်းကMAKE make ကတခုခုကိုပြုလုပ်တာ A ကတခု KILLING killing က noun နာမ်အဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့် make a killing လုံးောက်အဓိပ္ပာယ်ကငွေအများကြီးရလိုက်တာပေါ့idiom အဓိပ္ပာယ်ကလည်းဆင်နူတယ်လို့ဆိုရမှာပါလူတဦးဟာလောင်ကစားရမှာပဲဖြစ်ဖြစ်ရည်နှီးမြှုပ်နှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်ဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမြတ်မြင့်မြတ်ကလေးရလိုက်တယ်ကျမတို့မြန်မာဘန်စကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့ make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြကြရအောင်
The business tycoon made a killing in the gas exploration project.
Eddie Siwai Lungan Shinji ga dababa dangwe shapwe siman gei ma apwa ji pwa lai de le lo athebe ya ba de. Upma go naw takaw na sin ji ja ya aw.
The business tycoon made a killing in the gas exploration project.
We ator le ya lai de a myat myet kle ya lai de.အပွားကြီးပွားလိုက်တယ်ဆိုရင်ဘယ်လိုပြောမလဲ
make a killing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ဒေါ်လာလတ်တန်ရဲ့ American idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်ပထမဆုံးစီးပွားရေးကဏ္ဍကိုနားဆင်ရပါမယ်မြန်မာနိုင်ငံကထွက်တဲ့ coffee တွေဟာအကြီးအသေးကောင်းမွန်ကြောင်းနိုင်ငံတကာမှာတဖြည်းဖြည်းနာမည်ရလာတဲ့အမျှနိုင်ငံတကာဈေးကွက်ထဲမှာတဖြည်းဖြည်းတိုးပေါက်ဝင်ရောက်လာနေပြီဖြစ်ပါတယ်မြန်မာ coffee တွေကိုလက်ရှိ data တွင်နိုင်ငံတွေကဈေးကွက်တွေမှာရောင်းနေပြီးတော့မကြခင်အနောက်နိုင်ငံဈေးကွက်တွေကိုပါတင်ပို့ရောင်းချဖို့ပြင်ဆင်နေတယ်လို့အောင်နေလင်းထွန်းကုမ္ပဏီစတင်တည်ထောင်ပြီးတော့ညဏ်ကြီးရှင်အမည်နဲ့ဖြန့်ချိနေတဲ့ဥငွေထွန်းကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားတာကိုနားဆင်ပါခင်ဗျ
ညဉ့်ရှင်ကော်ဖီဆိုပြီးတော့လုပ်ခဲ့တာတော့2012ကပေါ့နော်2012ကနေပြီးတော့ဟိုစလုပ်ခဲ့ရတာနေပြီးတော့တကယ်ကိုဒီပွားကိုတင်ပို့ပြီးရောင်းလိုက်တာတော့2015 2016ကနေပြီးတော့ကျွန်တော်စတင်ရောင်းနိုင်ပါတယ်ခုဒီ2019မှာတော့ကမ္ဘောဒီးယားထိုင်းစင်ကာပူနဲ့နောက်ခုကနေဒါနိုင်ငံကိုတိုးချဲ့ပြီးတော့ရောင်းဖို့ကျွန်တော်လုပ်နေပါတယ
်ဟုတ်ကဲ့အခုစာပြီးတော့ရောင်းနေတဲ့နိုင်ငံတွေမှာကောဒီဆိုကြပါစို့ရေပွဲအဖြစ်တော့ဒေတာရင်းရနိုင်ငံတွေပေါ့နော်ဆိုတော့
ဟုတ်ကဲ့ပါအ
ဲ့ဒီမှာကောဈေးကွက်အနေထားဘယ်လိုရှိသလဲဆိုလိုချင်တာကမြန်မာကော်ဖီကကျွန်တော်တို့အရေးသွေးကောင်းနေဆိုတော့ရေပွဲအဖြစ်ကျွန်တော်တို့နားလည်ရတယ်ပေါ့နော်ဆိုတော့ ဒီတခြားနိုင်ငံတွေမှာဝင်ရောက်တဲ့အခါမှာသူတို့ရှိမှရှိပြီးသားကော်ဖီတွေရေသွေးတွေနဲ့နိုင်ရှင်ဘလို့အနေထားရှိတယ်လဲနောက်ဈေးကွက်အနေထားဘလို့ရှိပါတော့
ဟုတ်ကဲ့ပါကျွန်တော်တို့သွားရောက်တဲ့ကမ္ဘောဒီးယားနိုင်ငံနဲ့ထိုင်းနိုင်ငံရဲ့ဟိုအခြေအနေလေးပြောရမယ်ဆိုရင်တော့ကျွန်တော်တို့သူတို့နိုင်ငံမှာရှိနေတဲ့လက်ရှိဈေးကွက်ပေါ်မှာရှိနေတဲ့တင်ထားတဲ့ပစ္စည်းတွေကိုရေသွေးအဖြစ်ခေါ်ဈေးနှုန်းအဖြစ်ခေါ်ဝန်ဆောင်မှုအဖြစ်ရောကျွန်တော်တို့ကစားပါတယ်ခင်ဗျအကြမ်းများဖြင့်ကမ္ဘောဒီးယားနိုင်ငံမှာကျွန်တော်တို့သွားကြည့်လို့ရှိရင်သူတို့ကော်ဖီတွေကဒီကော်ဖီရောင်းတဲ့စင်ပေါ်မှာတော်တော်လေးကိုကြာနေပြီနောက်တစ်ခါကျတော့ဈေးကကျွန်တော်တို့ထက်ပိုပြီးကြီးရယ် quality အဖြစ်ကမကောင်းဘူးအဲသူတို့လည်းသူတို့နိုင်ငံမှာစိုက်ပျိုးရတာကနည်းပြီးတော့ပြင်ပနေပြီးတော့ပဲကျွန်တော်တို့ကော်ဖီတွေကိုတင်သွင်းရပါတယ်ဥပမာပြ VNN တို့ Lao ဆိုထိုင်းတို့ကနေပြီးတင်သွင်းလာတဲ့ကော်ဖီတွေကိုပဲသူတို့သုံးတာပေါ့နော်အဲ့ချိန်ဒီမှာကျွန်တော်တို့သွားပြီးတော့သူပေါ့ပြီးတော့ဈေးကွက်ကိုသွားပြီးရောင်းချကြည့်တဲ့အချိန်မှာကျွန်တော်နိုင်ငံအားသာချက်တွေအများကြီးရှိတယ်။ဈေးကွက်ရဲ့ဟိုလက်ခံတဲ့အနေထားမှာလည်းကျွန်တော်တို့ကရှိတယ်။အဲ့တော့ကျွန်တော်တို့ဆိုအခုကမ္ဘောဒီးယားမှာစိုင်၅စိုင်မှာစပြီးကျင်းလာပြီဆိုရင်အဲ့တော့အဲ့ဒီစိုင်တွေမှာလည်းရောင်းကွက်တဲ့အနေထားရှိပါတယ်။ဟုတ
်။ဟုတ်ကဲ့။ဒါကတော့အခုဒါအစပြုကာစဟိုအနေထားမှာပဲရှိသေးတယ်လို့ဆိုရမယ်ပေါ့နော်ရေဘူအဖြစ်တော့
။ဟုတ်ပါတယ်။ဟုတ်ပါတယ်ခင်ဗျ။ရေဘူအဖြစ်ပြောရရင်တော့ဟိုသူတို့လက်ခံတယ်ဆိုတဲ့အနေထားမှာရှိပါတယ်။တကယ်ကြတော့လည်းဒီအစားတောက်ဆိုတာကဟိုသူ့နိုင်ငံကသူ့ဒေတာမှာရှိနေတဲ့ဒေတာဇွဲတွေနိုင်ငံဇွဲတွေရှိတာပေါ့နော်ဟိုတချို့ကလည်းသူတို့တောက်နေကြကော်ဖီမျိုးနဲ့မတူဘူးဆိုရင်ဟိုလက်မခံတာမျိုးလည်းရှိတတ်တာပေါ့ဒါပေမဲ့ကျွန်တော်သွားပြီးတော့မှဟိုဈေးကွက်ထဲဝင်ပြီးတော့ဟိုဟိုနမူနာတွေပေးနောက်တစ်ခါကျတော့တကယ်ကိုဟိုဆိုင်နဲ့ဆက်သွယ်ကြည့်တဲ့အခါမှာတော့အားလုံးကဟိုလက်ခံကြတဲ့အနေအထားရှိပါတယ
်ဟိုထိုင်းနဲ့ဆိုင်ရင်ကမ္ဘောဒီးယားမှာပို့ပြီးအယောင်တွက်နေတယ်ဆိုတဲ့သဘောလားခင်ဗျာ
အော်ဟုတ်ပါတယ်အဓိကကတော့ကမ္ဘောဒီးယားမှာကကျွန်တော်တို့ကိုယ်တိုင်ဟို distribution ကိုကိုယ်တိုင်လုပ်ပါတယ်ခင်ဗျာဟိုထိုင်းမှာကတော့ကျွန်တော်တို့ distribution ကိုကျွန်တော်တို့တယောက်ကနေကင်ပေးပါတယ်အဲ့တော့သူတို့ကလည်းလောလောဆယ်တော့ကျွန်တော်ဈေးကွက်ရဲ့အနေထားကိုစပြီးတော့စတင်လေ့လာနေပါတယ်ထိုင်းမှာလည်းအခုကတော့အဲ့ organic ဆိုင်တစ်ခုမှကျွန်တော်တို့စရောင်းနေပါပြီလောလောဆယ်ထိုင်းကနေပြီးတော့သူတို့ဒီအဲ့ပညာရှင်ကကျွန်တော်ခြံနေပါလိုက်ပြီးတော့ကြည့်နေပါတယ်ကြည့်နေပြီးတော့သူတို့ဘက်ကလည်းစိတ်ချယုံကြည်ရတဲ့အနေထားဖြစ်တယ်ဆိုလို့ရှိရင်ဆိုင်တနိုင်ငံလုံးကျွန်တော်ဖြန့်ဖို့ဆိုပြီးတော့ကျွန်တော်လုပ်နေပါတယ်လောလောဆယ်တော့သူတို့ဆိုင်ဒီဇိုင်းမှာစပြီးတော့ organic coffee ကိုပဲအဓိကထားပြီးရောင်းနေပါပြီခင်ဗ
ျဒီညဏ်ကြီးရှင် coffee ကမြန်မာနိုင်ငံဈေးကွက်တင်မကောင်းနိုင်ငံတကာထိုးပေါက်လာပြီးနောက်ပိုင်းဆိုလို့ချင်းဒီအနောက်နိုင်ငံတွေကိုပါဒီထိုးပေါက်ဖို့အတွက်ဟိုစီမံကိန်းလည်းရှိတယ်ဆိုတော့မြန်မာနိုင်ငံကဈေးကွက်ထဲမှာဖြန့်ပြူးတဲ့ချင်းကပ်ပုံနဲ့ဒီဟိုဒေတာရင်းနိုင်ငံတွေကချင်းကပ်ပုံနောက်အနောက်နိုင်ငံကိုချင်းကပ်မဲ့ပုံကရောဖြန့်ပြူးတဲ့ပုံစံကဘလို့ကွာခြားမှုရှိမလဲခင်ဗ
ျဟုတ်ကဲ့မတူကြပါဘူးကျွန်တော်ဖြည့်ရင်းမှာကြတော့ကျွန်တော်တို့ကဟိုဖြန့်ကြည့်တဲ့ပုံစံက retail market ကိုအရင်သွားတယ်ပြီးသွားတဲ့ခါကျတော့မှဟိုဟာပေါ့ site လေးကိုကျွန်တော်လိုက်တယ်ဒါနဲ့ဒီအခု regional market ပေါ့ Thailand နဲ့ Cambodia တို့မှာသွားတဲ့ပုံစံကြတော့မရဘူးကျွန်တော်ကိုယ်တိုင်က distribution ကိုတေချာဝင်တိုင်ပြီးတော့မှလုပ်လို့ရတယ်အဲအနောက်နိုင်ငံတွေသွားဖို့လည်းဒီပုံစံနဲ့ပဲသူတို့နိုင်ငံမှာရှိနေတဲ့ဒီ retail market တွေကိုဘယ်လိုမျိုးဟိုကော်ဖီတွေရောင်းလဲနောက်တစ်ခါကျတော့ဒီ coffee sign သေးလေးတွေကိုကျွန်တော်ဘယ်လိုရောင်းလဲနောက်ဟိုကျွန်တော်တို့ကတော့ဟို product အနေနဲ့ရောင်းရတာဖြစ်တဲ့အတွက်အဲ့ product မှာရှိနေတဲ့အဲ့ product ရဲ့လိုအပ်ချက်တွေအကုန်လုံးကိုကျွန်တော်ပြည့်မီအောင်လုပ်ပြီးတော့မှရောင်းရတဲ့ခါကျတော့နိုင်ငံတစ်နိုင်ငံချင်းစီ region တစ်ခုချင်းစီပုံပေါ်မှုတည်ပြီးတော့ပြောင်းလဲပါတယ်ခင်ဗျလိုအပ်ချက်တွေအကုန်လုံးလေးလာစားသောက်တဲ့ပုံစံတွေကိုလေးလာပြီးတော့ပုံစံတွေပြောင်းပြည့်နောက်တစ်ခုကဟိုသူတို့မှာရှိတဲ့အရွယ်စားတွေပေါ့နော်စိုင်းနေမှာတင်ဘလို့ရွယ်စားမျိုးသူတို့တင်လိတင်တာရှိလဲအဲ့တင်တာတဲ့တင်လိတင်တာရှိတဲ့ဟာမျိုးကျွန်တော်ပြောင်းပြရပါတယ်ဟိုနိုင်ငံတကာကိုသွားတဲ့အခါမှာပြင်ဆင်မှုအတွက်လုပ်ခဲ့တာတော့ကျွန်တော်ကြာပါပြီဒါပေမဲ့အခုဒီနှစ်မှာတော့ကျွန်တော်အင်တိုက်အားတိုင်းနဲ့လှုပ်လာနိုင်ပါတယ်နောက်မြန်မာကော်ဖီလည်းနိုင်ငံတကာသိလာပါပြီဟိုအရေးသွေးရအဖြစ်ကောင်းတယ်ကျွန်တော်ရဲ့ဝန်ဆောင်မှုအဖြစ်ကောင်းတယ်ဆိုပြီးတော့နာမည်ကလည်းထွက်လာပါတယ်
အဲ့တော့မြန်မာပြည်ကကော်ဖီတွေကိုဒီကုန်ကြမ်းအဖြစ်နဲ့ထုတ်ရောင်းနေတာတဲ့အခုလိုမျိုးကုန်ကြောအဖြစ်ထုတ်ပြီးတော့ပေါ့နော်စားသုံးသူတွေလက်ထဲကိုဖြန့်ပြူးတာကဒီပို့ပြီးတော့အကျိုးများရှိစေတယ်ဆိုတဲ့သဘောပေါ့
ဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ကတော့ညံကြီးရှင်ကော်ဖီကိုအဓိကတောင်သူတွေအကျိုးရှိဖို့ပေါ့နော်ကုန်ပစ္စည်းကိုအရင်တော့ကျွန်တော်တို့ကုန်ကြမ်းအနေနဲ့ပဲရောင်းနေရတာနေပြီးတော့မှကုန်ကြောအနေနဲ့ထုတ်ပြီးတော့မှနိုင်ငံတကာကိုဖတ်ပြီးတော့ရောင်းမယ်ဟိုတောင်သူတွေကိုလည်းနှစ်စဉ်ကျွန်တော်တို့ဟိုဝင်ငွေရေပို့ရအောင်လို့နောက်တစ်ခါကျတော့အလုတ်ကင်ခွင့်ရေးတွေရအောင်လို့နောက်ဆုံးတစ်ခုကတော့အသိပညာတွေရအောင်ပေါ့နော်အဲ့လိုမျိုးလုပ်ရင်းနဲ့ထုတ်ကုန်တွေထုတ်တယ်ကျွန်တော်တို့လုပ်ငန်းကိုလည်းအကြမ်းများဖြင့်ဟိုတောင်သူတွေကနေပြီးတော့မှဝင်ရောက်ပြီးတော့ လုတ်ကင်နိုင်တဲ့လုပ်ငန်းတွေနဲ့ကျွန်တော်ရည်စူးလာပါတယ်အဲ့တော့အခု marketing အနေနဲ့ပြောရရင်လည်းကျွန်တော်ဟိုပစ္စည်းကိုပြည်တွင်းမှာဟိုဈေးကွက်ထဲမှာအရောင်းအဆုံးပစ္စည်းနေနဲ့ရှိလာပါတယ်အဲ့ဒီရောင်းရတဲ့အနေထားပေါ်မူပြီးတော့ကျွန်တော်တို့ပစ္စည်းတွေကိုနိုင်ငံတကာဟိုဒီဟိုဟာပေါ့လာလေတဲ့လူတွေကဝယ်သွားပါတယ်ဝယ်သွားရင်လည်းကျွန်တော်တို့ email တွေပို့ပါတယ်အဲဒီကုန်ပစ္စည်းကိုသူတို့နိုင်ငံမှာရောင်းချင်ပါတယ်ဆိုပြီးတော့ပို့လာပါတယ်နောက်အဲ့ဒီလူတွေကပဲသူတို့နိုင်ငံမှာရှိနေတဲ့ importer တွေ distributor တွေနဲ့ချိတ်ဆက်ပေးပါတယ်အဲ့တော့ဟိုကျွန်တော်တို့အဓိကပြောချင်တာကတော့ကိုယ်မသာတကယ်ကိုအရေးသွေးရှိတယ်ကိုယ်မသာတကယ်ကိုလုံနိုင်ကြနိုင်တဲ့အခြေအနေရှိတယ်ဆိုအခုချိန်ကတော့လမ်းစပွင့်နိုင်တဲ့အနေအထားနောက်တစ်ခါကျတော့ကျွန်တော်တို့အတွက် export ဆိုတဲ့ဟာကိုစပြီးတော့မှန်းနိုင်တဲ့အနေအထားမျိုးဖြစ်ပါတယ်ကျွန်တော်နိုင်ငံကရှိနေတဲ့ဒီသဘာဝတရားစတာပေါ့ site ကြီးကနေထွက်တဲ့ဟာကိုလူတိုင်းကလက်ခံပါတယ်အဲ့တော့ကျွန်တော်တို့ဘက်ကဟိုစူးစမ်းပြီးတော့ဒီနှစ်ဒီပိုင်းမှာနိုင်ငံတကာစည်းကွက်တွေကိုချက်တွင်ပြီးတော့နိုင်ငံတနိုင်ငံပြီးတနိုင်ငံပေါ့နော်ကျွန်တော်လုပ်သွားမယ်လို့ကြီးမားလာပါတယ်ခင်ဗျာ
အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာစုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါဒီတစ်ပတ်မှာတော့ဝါရှင်တန်ဒီစီကအများပြည်သူတည်ယူပို့ဆောင်ရေးစနစ်နဲ့တဘာဝပတ်ဝန်းကျင်ဘလို့ထိန်းသိမ်းထားတယ်လဲဆိုတဲ့အကြောင်းဝါရှင်တန်မြို့တော်မှာလိုက်လံလှည့်ပတ်ကြည့်ရှုခဲ့တဲ့မတ်မေချိုလင်ကိုကိုအောင်ကဆက်တွေ့မေးမြန်းပြီးတော့တင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
ဒီတေကပထမဆုံးအချိန်မှာငါဒီခရီးစဉ်အနေနဲ့လာလဲတာပေါ့အဲ့လိုလာလဲတဲ့အခါကျတော့ဒီဝါရှင်တန်ဒီစီမြို့တော်မှာတော့လက်ပတ်ဆရာတွေလေးလာဆရာတွေကအများကြီးပါပဲဒါပေမဲ့အဲ့နေရာတွေအနှံ့လဲညီမရောက်ဖြစ်ပါတယ်တော်တော်များများကိုကိုသွားနိုင်တော့သွားပါတယ်လေးလာတယ်အဲ့ထက်မှမကိုညီမနိုင်ငံအတွက်ကိုဟိုဘယ်လိုအရာမျိုးတွေကိုလေးလာရင်ပြန်ပြီးတော့ဟိုမှာအကျိုးဖြစ်နိုင်မလဲပေါ့အဲ့လိုမျိုးကိုနိုင်ငံအတွက်လိုအပ်တဲ့ဟာမျိုးလေးတွေကိုပို့ပြီးတော့ညီမစိတ်ဝင်စားပါတယ်ဥပမာဆိုလို့ရှိရင်ကြားလိုက်ဒီပါရယ်ညီမတို့ရောက်တယ်တခါဒီ memorial အဆောက်အုံတွေပါရယ်လည်းရောက်တယ်ပေါ့နော်အဲ့မှာမှညီမစိတ်ဝင်စားတာကတော့အဓိကဒီ transportation service ပေါ့ဒီ Washington DC မှာမြို့တော်မှာလောက်ထားတဲ့ဟာတွေပြီးတော့ဒီသူတို့သစ်ပင်သစ်တော်တွေကိုထိမ့်သိမ်းထားတဲ့ဟာတွေအဲ့အမျိုးတွေကိုပို့ပြီးတော့စိတ်ဝင်စားပါရယ်ပို့
Washington DC မှာဒါအများပြည်သူတည်ယူပို့ဆောင်ရင်းနဲ့ပတ်သက်တဲ့စနစ်တွေပေါ့အဲ့ဒီစနစ်တွေနဲ့ပတ်သက်ပြီးတော့တတိထားမိတယ်ဆိုတော့ဥမာဒီစနစ်နဲ့ပတ်သက်ပြီးတော့ဘလို့ဟာမျိုးတွေဘလို့အားတာချက်မျိုးတွေကိုကိုကကြိုက်တာလဲ
အမေရိကန်ပေါ့နော်ကမ္ဘာမှာဆိုရင်သူကတတိယအကြီးဆုံးနိုင်ငံလည်းဖြစ်တယ်လူဦးရေလည်းဒါတတိယအများဆုံးနိုင်ငံဖြစ်တယ်အဲ့ခါကျတော့ဒီမှာတော့သူတို့လူဦးရေထူထပ်တဲ့သူတို့ဒီဟာကိုပိုင်ကားတွေတော်တော်များများရှိကြပါတယ်ဒီအမေရိကန်မှာသူတို့လူမှုဘဝတွေမှာဒါပေမဲ့ဒီကိုပိုင်ကားတွေများလို့မှဆိုတိတ်မှတပီးလောက်ကတော့အနည်းဆုံးရှိရဲလူ၃ယောက်မှဆိုကားတပီးလုံးလောက်ပေါ့နော်တိတ်အင်းတွေမှပိုင်ရဲအဲ့လိုမျိုးများလို့တွေ့ရဲဒါပေမဲ့ဒီမှာနယူးယောက်လိုမြို့တော်မျိုးတွေဒီဝါရှင်တန်ဒီစီလိုနေရာမျိုးတွေမှာကြတော့ဒီသူတို့ဒီအများပြည်သူနဲ့ပတ်သက်တဲ့ public transportation တွေကိုအစိုးရကနေပြီးတော့ဖြည့်ဆည်းပေးထားတာရှိရဲမှဆိုရင်စပ်ပွဲလိုဒီမက်ဆိုလိုပေါ့နော်နေအောင်ရထားတွေရှိနေဝါစီယာမက်ဆိုပေါ့နော်ဒီနေအောင်ရထားကိုစီးရဲကိုအဲ့ဒီဟာအဆင်ပြေဆုံးမှာပဲအခြေခံလူရန်းသားတွေအတွက်ကောဒီညီမတို့လိုခုမှလာလဲပြီးတော့ဒီလိုကားကိုပိုင်ကားမမောင်းနိုင်တဲ့လူတွေအတွက်ကောသွားရင်းလာရင်အရင်အဆင်ပြေပါတယ်အမညီမဆိုလို့ချင်းဒီမက်ဆိုရထားကိုစီးဖို့ဆိုပြီးတော့သူ smart trip gap ဆိုပြီးတော့ဒီ gap ကိုလုပ်ပေးထားပါတယ်အဲ့ဆိုသူတို့နေအောင်ရထားလိုက်နေပေါ့သူတို့ရထားလိုက်နေရဒီ Washington DC မြို့ရဲကိုလည်းသွားလို့ရတယ်လို့ဒီသူတို့ union ဟိုနေnational ဒီဘယ်နဲ့ station ရှိပါလဲသူတို့အဲ့ကနေပြီးတော့တခြားပြည်နယ်တွေကိုလည်းသွားလို့ရတယ်အဲ့ခါကျတော့ညီမတို့ဒီကတ်ကိုလောက်ထားပြီးွားလို့ရှင်အဲ10ဒေါ်လာဆို10ဒေါ်လာပဲပေးရပါတယ်အဲ့ဒါကတ်တစ်ခုကိုဝယ်လိုက်ရင်ပြီးွားရင်ညီမတို့ cash system နဲ့လည်းရှင်းလို့ရတယ် credit card နဲ့လည်းရှင်းလို့ရတယ်အဲ့ကနေပြီးတော့မှညီမတို့ဒီ metro နဲ့ပတ်သက်တဲ့အသေးစိတ်ကိုတည်ပြလို့ရှင်ဒီ website တွေမှာလည်းကြည့်လို့ရတယ်ကိုသွားခင်တဲ့နေရာတွေကိုမြေပုံနဲ့ပေါ့ GPS စနစ်နဲ့လည်းရှာဖူလို့ရတယ်လို့ကထားခိတ်တွေမှာလည်းသူတို့ဒီ sign book တွေပါတွေကိုသူတို့အများပြည်သူသိနိုင်အောင်လို့ကြားထားပါတယ်သူတို့တခုလည်းရှိရပါတော့ရုံးချိန်နေမနက်အစောပိုင်းနဲ့ဒီညပိုင်းဆိုလို့ရှိရင်တော့ညနေပိုင်းပေါင်းတွေဆိုလို့ရှိရင်တော့ဒီရထားတွေထဲမှာထိုင်ကုန်နေရာတွေမရှိဘူးတော်တော်လေးကိုပြည့်ကျက်နေလောက်အောင်အဲ့လိုမျိုးစီးရာတွေလည်းတွေ့ရတယ်နေရင်းနေ့လည်းသွားမယ်ဆိုရင်တော့အင်ပြေပါတယ်ချောင်းချောင်းကြီးကြီးနဲ့ညံလဲညံပါတယ်သူတို့ တိတ်မီးနဲ့အကြိုင်မဟုတ်ဘူး5မိနစ်10မိနစ်လောက်ဆိုရင်တစည်းရောက်လာပါတယ်အဲ့လိုမျိုးပေါ့တိတ်တယ်မကြောက်ပြီးကိုသွားတဲ့နေရာကိုတကယ်လည်းရောက်နိုင်တယ်ပေါ့နော်
အခုလိုသွားလာကြတဲ့အခါမှာဒီတက်ကြီးရွယ်ဦးတွေမတန်ဆန်းနေတက်ပေါ့လေဟိုတီးကြနေရာတတ်မှတ်ပေးထားရရှိပါတယ်။ဘာကြောင့်အခုလိုမျိုးနေရာတီးကြတတ်မှတ်ပေးထားဖို့လိုရလို့ထင်ပါလဲ
။ငါကားပါကင်ထိုးတာမျိုးပဲဖြစ်ဖြစ်ဘယ်ဟိုမှာလဲဖြစ်သူတို့ဒီဟိုမတန်ဆန်းလူတွေအတွက်တို့ဒီပါကင်တတ်သက်ရှိပါတယ်။အဲ့မှဆိုလို့ရှိရင်လည်းသူတို့တင်ကြတာဆိုင်လေးပြထားတယ်။ဈေးထိုင်ကောင်ကတော့ညင်ဒီလိုမျိုးတကြီးရွယ်ဦးတွေဒီလိုမျိုးဒါကနေလို့ဦးစားပေးရမယ်ဆိုတာမျိုးကြီးပြထားပါတယ်အဲ့လိုမျိုးပကင်ကအစတက်သက်ရှိရဲ့ဟိုအွားရင်းနိုင်မှာအရင်အောင်အစင်ပြပါတယ်အစိုးရကလည်းဒီပြည်သူကိုအများပြည်သူအစင်ပြအောင်ဖန်စနစ်တကျဖန်ပြီးပေးထားတယ်ပြည်သူကလည်းစီကံတကျလိုက်လာတယ်အဲ့ဒီအတွက်အဲ့ဒါတွေကိုအမြဲတမ်းတွေ့ရပါတယ်ရထားပေါ်မှာလည်းဒီကားပေါ်မှာလည်းဒီကားပကင်ထိုးတဲ့နေရာတွေမှာလည်းဒီ
ဒီကယဉ်ကျေးမှုအရာလမ်းလျှောက်တဲ့လူတွေကိုဦးစားပေးတဲ့အလေးထားမျိုးတွေရောတွေ့ခဲ့ပါသေးလား
ကားမောင်းရတယ်ဆိုလည်းဒီလမ်းကူးတဲ့လူကိုဦးစားပေးရပေါ့နော်စပိန်သွားနဲ့သွားတဲ့လူတွေလမ်းကူးတဲ့လူတွေအဲ့လိုမျိုးလမ်းကူးတဲ့လူတွေ့ပြီးဆိုတာနဲ့သူတို့ချက်ပက်လိုက်တာသူတို့ဆက်ပြီးတော့မမောင်းဘူးဒီလမ်းကူးတဲ့လူကအရင်သွားပေါ့နော်သွားပြီးတော့မှသူတို့ဆက်မောင်းတယ်ဒီမှာဆိုအရင်လဲယဉ်ကျေးမှုရှိပါတယ်ယဉ်စီရန်လမ်းစီရန်တွေကိုလည်းလိုက်လာတယ်အဲ့ဒါမျိုးတွေပြီးတော့ဒီ Washington DC ထဲမှာအခုစပိန်စီးတဲ့လူတွေအတွက်ဆိုလည်းဒီ Space Stand တွေရှိရဲ့ကိုလမ်းလျှောက်သွားဖို့အတွက်ဆိုလဲကားဆိုလို့ရှိရင်မှာကားလမ်းရှိရဆိုရင်ဘေးမှာလူသွားလမ်း platform ဆိုတာရှိရဲ့အဲ့ဒီတော့တောင်းမလို့စတိန်ရှိတဲ့လူတွေအတွက်ကလမ်းလျှောက်ပြီးတော့သွားဖို့လူတွေအတွက်ကအရန်ကိုအဆင်ပြေပါမှာကားလမ်းမဟုတ်လူကလမ်းတက်လျှောက်စရာမလိုဘူးပေါ့နော်လူသွားလမ်း platform မရှိလို့လမ်းလျှောက်ရတာမျိုးပါမျိုးမရှိပါဘူးစတိန်ရှိတဲ့လူတွေကစတိန်ရှိတဲ့လူတက်တက
်ဆိုတော့ Washington DC မှာအခုလိုမျိုးသွားလာနေတဲ့အချိန်မှာအထူးခြားခြားသတိထားမိတဲ့ဟာတွေတခြားပါတီရှိသေးလဲဗျ
အာရှိရအကိုအဲ့ဒါကတော့ညီမကထင်တာပါဗောနော်ကိုကအမေရိကန်ကိုမရောက်ခင်ကဘယ်လိုမျိုးထင်လဲဆိုတော့ဒီမှာဆိုလို့ရှိရင်ဟိုအရန်ကိုတိုးတက်တဲ့နိုင်ငံဖြစ်တဲ့အတွက်တော့မလို့တစ်ပင်နေဒီတတော်ကြီးဒီလောက်ရှိမှမထင်ဘူးတိုက်ပြေးပဲရှိမယ်လို့ညီမထင်ခဲ့ရဗောနော်ဒါမဲ့ဒီနယူးယောက်ဟိုပြည်နယ်လုံးမြို့ကြီးလိုမှာပဲဒီတိုက်ပြေးရတော့အထက်မြင့်နေရှိရဲဒါမဲ့ဒီတခြားပြည်နယ်တွေမှာဆိုလို့ရှိရင်အဆောက်အုံကသူသတ်မှတ်ထားတဲ့အမြင်အတိုင်းပဲပြည်နယ်တိုင်းမှာစောက်ကြည့်ရှိရဲအဲ့ဒီသတ်မှတ်တဲ့အမြင်ထက်မကျော်ပေါ့နော်ပြီးွားလို့ရှိရင်သူတို့ပြည်နယ်လောတွေအတိုင်းကိုအဆောက်အုံတွေစနေတကျစောက်ထားတာကိုတွေ့ရတယ်ပြီးွားတော့နောက်တစ်ခုကဒီသဘာဝစစ်တောတွေစစ်တင်တွေကိုထိန်းသိမ်းထားတယ် Washington DC လိုမြို့နယ်မြို့ကြီးမှာဘယ်အစိုးရရုံးဆိုင်ရာအမေရိကန်ရဲ့မြို့တော်မှာဘယ်ဒီစစ်တင်စစ်တောပေါင်းများစွာကိုသဘာဝအတိုင်းဒီဧကပေါင်းများစွာပေါ့နော်ထိန်းသိမ်းထားတာကိုညီမတို့တွေ့ခဲ့ရပါတယ်
လူနေထူတတ်တဲ့မြို့ကြီးတွေရဲ့အလဲမာရောင်ပေါ့လေဒီတစ်ပင်တွေကိုမခုတ်ပဲစနစ်တကြောင်ဘာကြောင့်ထိမ့်သိမ့်ထားတဲ့နေလို့ထင်ပါလဲ
တနိုင်ညာလုံးအတိုင်းအတာနဲ့တစ်ပင်တက်တော်တွေကိုညီမတို့တွေ့ရဲ့တစ်ပင်တက်တော်တွေကိုအလွယ်တကူခုတ်ဖို့ဆိုတာမပြောနဲ့ပေါ့နော်တစ်ပင်တပင်ကိုတော့မှသူတို့ဘယ်သူမှအလွယ်တကူခုတ်ခွင့်မရှိဘူးအစိုးရကိုခွင့်ပြုချက်ကင်ရတယ်အဲ့ဒီအစိုးရကိုခွင့်ပြုချက်တရားဝင်ကြတယ်ဆိုမှလည်းတစ်ပင်တပင်ကိုခုတ်လို့ရတယ်အဲ့ဒီအတွက်ဒီရက်ကွက်တွေတိုင်းမှာတစ်ပင်တွေကတက်တော်တွေကအမြင်ရှိနေတယ်အဘာကြောင့်ထိမ့်သိမ်းထားလဲဆိုညီမတို့ဒီသဘာဝလည်းအရန်ကိုသူတို့ပြတာတယ်အမေရိကန်ဆိုလို့ရှိရင်တောင်းတွင်းမှာဆိုလို့ရှိရင်နှင်းကြီးကြတယ်ပေါ့ညီမဆိုလို့တောင်းအကုန်လေးမှာရောက်လာတယ်ရောက်လာတဲ့အခါကျတော့နှင်းကြထားတဲ့အတွက်စစ်တင်နေရအရိုးတွေပဲရှိရတီတီဒီမှာဆိုလို့ရှိရင်ဒါပေမဲ့ငွေဦးရည်ကြီးကိုရောက်ပြီးသွားတယ်စစ်တင်တစ်တော်ကြီးကအကုန်လုံးအရွက်တွေအပွင့်တွေတို့ထွက်လာတယ်ထွက်လာပြီးတော့ဒီတစ်တော်ကြီးပြန်ပေါ်လာတယ်ပေါ့နော်အဲ့ခါကျတော့သဘာဝကိုလည်းသိနေကြီးကဖြစ်တယ်ပြည်သူလူထုလည်းစိတ်ချမ်းသာတယ်ကိုယ်နိုင်ငံရဲ့ဒီဟာစနစ်တွေလည်းမပြည့်စုံဘူးဟိုပြည်သူတွေရဲ့ကျန်းမာရေးအတွက်ပေါ့လို့လွတ်လွတ်လပ်လပ်ပေါ့ပေါ့ပါပါပေါ့နော်လဲပတ်လို့ရအောင်ဆိုရဆန်ပြီးနေထားတယ်ဒီသူ့ရဲ့တောတောင်ကြီးနေဘာဝကိုအဲ့လိုမျိုးသိနေမှာတော့တွေ့ရပါတယ်
ကိုအောင်စီစဉ်တက်တဲ့တူတဆိုရင်အမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ဒေါနာရှင်များခင်ဗျာ။သမ္မတဒိုနယ်ထရန့်ဟာမကြာသေးခင်ရပိုင်းတုန်းကတောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုအင်ဗျူရောမှာလက်ခံတွေ့ဆုံခဲ့ပြီးအမေရိကန်တောင်ကိုရီးယားမဟာမိတ်နှစ်နိုင်ငံကြားကျယ်ပြန့်တဲ့မဟာဗျူဟာတွေတိုးမြှင့်လှုပ်ဆောင်သွားဖို့ခေါင်းဆောင်နှစ်ဦးကြားထပ်လောင်းကတိပြုခဲ့ကြပါတယ်။နှစ်နိုင်ငံဆက်ဆံရေးထူထောင်ခဲ့ခြင်းကစလို့မဟာမိတ်နှစ်နိုင်ငံကြားမှာအဓိကကျတဲ့လုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့ကိုရီးယားကျွန်းဆွယ်နဲ့အာရှပစိဖိတ်ဒေသတွင်ကြွယ်ဝချမ်းသာလာစေရေးတို့ကို ပူးပေါင်းလှုပ်ဆောင်လာခဲ့ကြပါတယ်။တောင်ကိုရီးယားပေါ်တိုက်ခိုက်လာမှုမှန်သမျှကိုအကာအကွယ်ပေးသွားမှာဖြစ်တယ်လို့မြောက်ကိုရီးယားရဲ့ချင်းချောင်းမှုအန္တရာယ်ကိုလည်းအမေရိကန်ကအကာအကွယ်သွားမယ်လို့သမ္မတဒိုနယ်ထရန့်ကထပ်လောင်းကတိပြုလိုက်ပါတယ်။အဲ့ဒီတည်းမှာသမရိုးကျစစ်ပွဲတွေအတွက်ရောနျူကလ িয়ার စစ်အတွက်ပါအမေရိကန်ရဲ့စစ်အင်အားကိုအပြည့်အဝအသင့်ပြင်ဆင်ထားကြောင်းလည်းသူကပြောပါရယ်ဒေတာတွင်ညဉ့်ဉန်ရေးလုံုံရေးကိုပြပြစီမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တိုက်ချင်းပြည့်ဒုံးကျည်အစီအစဉ်ချင်းချောက်မှုတိုးလာနေတာကိုထိန်းချုပ်သွားနိုင်ဖို့မဟာမိတ်နိုင်ငံတွေကြားထားရှိရမယ့်တာဝန်ခံမှုတွေကိုဆက်ပြီးအကောင့်ထဲဖော်သွားဖို့ခေါင်းဆောင်နှုတ်ဦးကြားထပ်လောင်းကတိပြုခဲ့ကြပါရယ်ညဉ့်ဉန်ရေးလူလာတာကိုပြသတဲ့အနေနဲ့သမရနှုတ်ဦးတို့ဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးဖော်ဆောင်မှုနောက်ကြောင်းပြန်လှည့်မသွားစေဖို့နဲ့အဲ့ဒီလုပ်ငန်းစဉ်အောင်မြင်ဖို့ဆက်လက်ပူးပေါင်းလှုပ်ဆောင်သွားဖို့ကိုလည်းကတိပြုခဲ့ကြပါတယ်။မြောက်ကိုရီးယားကသူ့ရဲ့ရန်စတဲ့လူရက်တွေကိုရှောင်ကျဉ်ပြီးနိုင်ငံတကာစံနှုန်းတွေအတိုင်းလိုက်နာရမယ့်ကတိကဝတ်တွေနဲ့တာဝန်တွေကိုလေးစားလှုပ်ဆောင်သွားဖို့အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံစလုံးကထပ်မံတောင်းဆိုလိုက်ကြပါတယ်။ဒါ့အပြင်မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုနဲ့မကြုံစဘူးအောင်တိုက်ချင်းပြစ်ဒုံးကျည်စမ်းသပ်နေတာတွေဟာကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့အဆုံးဖြတ်ချက်တွေကိုချိုးဖောက်ရာရောက်နေတယ်လို့နှစ်နိုင်ငံခေါင်းဆောင်စလုံးကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားပေါ်လက်ရှိခြားထားတဲ့ဒဏ်ခပိတ်ဆို့မှုတွေကိုဆက်ထားသွားဖို့အမေရိကန်တောင်ကိုရီးယားတို့ကြားသဘောတူညီခဲ့ကြပြီးမြောက်ကိုရီးယားရဲ့ရန်စတဲ့လူရက်တွေရပ်တန့်သွားစေဖို့နဲ့ဆွေးနွေးပွဲစကားဝိုင်းကိုပြန်လာစေဖို့အတွက်ကြီးမားတဲ့ဖိအားပေးမှုအသစ်တွေလှုပ်သွားဖို့ကိုလည်းသဘောတူခဲ့ကြပါတယ်။ဆွေးနွေးပွဲစကားဝိုင်းကိုမြောက်ကိုရီးယားကအချိန်မီ၍ပြန်လာနိုင်ဖို့တကားဖွင့်ထားစေဖြစ်ပါれမြောက်ကိုရီးယားကသာလမ်းကြောင်းမှန်ကိုရွေးချယ်လာမယ်ဆိုရင်သူတို့တိုင်းပြည်အနာဂတ်တောက်ပလာစေဖို့အတွက်အမေရိကန်တောင်ကိုရီးယားတို့ဟာနိုင်ငံတကာနဲ့အတူလက်ကမ်းကြိုဆိုသွားဖို့အသင့်ရှိနေပါれမြောက်ကိုရီးယားပြည်သူတွေကောင်းကျိုးချမ်းသာခံစား권ရလာစေဖို့နဲ့မြောက်ကိုရီးယားအစိုးရကကျူးလွန်နေတဲ့ဆိုးရွားလွန်းတဲ့လူအခွင့်အရေးချိုးဖောက်မှုအနိုင်ကျင့်မှုတွေအတွက်ကိုပါလွန်စွာမှစိုးရိမ်မိကြောင်းအမေရိကန်တောင်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကပြောဆိုကြပါတယ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုကာကွယ်တားဆီးနိုင်ဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကြားအားကောင်းတဲ့မဟာမိတ်အဖြစ်ဆက်လက်တည်ရှိသွားမယ်လို့သမ္မတထရန့်နဲ့သမ္မတမွန်းတို့ကကြေညာခဲ့ကြပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
ခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့အမြင်သဘောထားတာဖြစ်ပြီးတော့ BOE ရဲ့အဖို့မဟုတ်ကြောင်းအတိပေးအပ်ပါတယ်ခင်ဗျာview american အတန်ရဲ့အခုအင်္ဂါနေ့မနေ့ဖက်ထုတ်လင်းချက်ဒီကို national အရေးကနေ9နာရီအထိ line to meter 16 19 24တို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ် view မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းနိုင်ငံကြီးညာပေးပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံမိုဆူမြို့ကို IS Islamic State ကြော်ရီလက်ကနေပြန်လဲသိမ်းပိုက်လိုက်ပြီးအပြစ်တအောင်ပွဲခံလိုက်နိုင်ပြီဖြစ်ကြောင်းအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကပြောပါတယ်ဒီအောင်မြင်မှုဟာဖိနှိပ်မှုတွေလူမဆန်တဲ့လုပ်ရက်တွေနဲ့အကြမ်းဖက်မှုတွေပေါ်အနိုင်ရလိုက်တဲ့အောင်ပွဲဖြစ်ကြောင်းမိုဆုမြို့ဟောင်းမှာပြောကြားတဲ့မိန့်ခွန်းအတွင်းဝန်ကြီးချုပ်အဘာဒီကထည့်သွင်းပြောကြားခဲ့ပါတယ်ရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့ဆွဆွချက်တွေစုံစမ်းစစ်ဆေးမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကိုလာရောက်ခွင့်ပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟီလီကတင်းတင်းလေးမှာထပ်မံဖိအားပေးတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးမှုရန်ဟီလီရဲ့ဆက်နရကြမြန်မာနိုင်ငံခီးစဉ်အစမှာသမ္မတကြီးဟီလီကအဲ့ဒီလိုတောင်းဆိုလိုက်တာလည်းဖြစ်ပါတယ်လူမျိုးရေးဘာသာရေးကွဲပြားမှုတစ်ခုတည်းကြောင့်ဘသူမှခွဲခြားဆက်ဆံခြင်းမခံရတဲ့ကြောင်းမြန်မာအစိုးရအနေနဲ့အဲ့ဒီအချက်လက်ရှာဖွေအဖွဲ့ပေါ်ပြတ်ထားတဲ့တာဝန်တွေကိုထမ်းဆောင်ဝင်ပြုဖို့အရေးကြီးကြောင်းလဲတာမတ်ကြီးဟေလီရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့လေ့လာမယ့်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာဆက်သွယ်ရေးဥပဒေပုံမှန်ပြင်ဆင်မှုစ조사နေတဲ့သူတွေအပါအဝင်ကမ္ဘာတိုင်းသားအဖွဲ့တွေနဲ့လည်းကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့ရန်ကုန်ရုံးမှာမနေ့ကတွေ့ဆုံခဲ့ပါတယ်လူခွင့်ရေးကိုယ်စားလှယ်ဟာကချင်ပြည်နယ်၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ရန်ကုန်နယ်နေပြည်တော်အပါအဝင်အထူးစီးပွားရေးဇုန်တွေကိုလည်းအခုတစ်ခေါက်မှတွားရောက်လည်ပတ်ဖို့စီစဉ်ထားပါတယ်။အမေရိကန်သမ္မတအင်ဂျီတော်ကထုတ်ပြန်ထားတဲ့ကြေညာချက်တစ်ခုမှာတရုတ်သမ္မတရှီကျင်းပင်ကို People Republic of China တရုတ်ပြည်သူသမ္မတနိုင်ငံတော်သမ္မတလို့ဖော်ပြရမယ်အစား Republic of China တရုတ်သမ္မတနိုင်ငံတော်သမ္မတလို့မှိုင်းယွင်းဖော်ပြမိတဲ့အတွက်အမေရိကန်အရာရှိတွေကတရုတ်အစိုးရကိုတောင်းပန်လိုက်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကုစားဝင်းလှိုင်ကြီးညာတော့တာပါအခုနဲ့အတွက်စီစဉ်ထုတ်လို့ရမှုကမဲ့အင်ဂျင်နံဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOU နားဆင်ရကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာကျွန်တော်စမိုးပါ
This program has come to you from the Voice of America, Washington.